ယနေ့သာသနာတော်နေ့2552ခုနှစ်ကောဇာတက္ကရေ1380ပြည့်နှစ်တရင်ကျော်လာပြီးကျော်13ရက်ခရစ်နှစ်2008ခုနှစ်အောက်တိုဘာလ28ရက်တနင်္လာနေ့မှာစကိုင်းတောင်ရိုညဆက်ကြကျောင်းတိုက်သို့လာရောက်ပြီးတော့တန်ဃာတော်ရှင်မြတ်တို့အားကထိန်လျာသင်္ကန်းနှင့်တကွာချမ်းရံဖြစ်တဲ့ကုသိုလ်မျိုးစုံကိုပြုကြတဲ့ကုသိုလ်ရှင်များကနံပါတ်1ရန်ကုန်တိုင်းကြောင်မြောင်းမြို့နယ်အိဆာတရားလမ်းအမှတ်85မှာနေထိုင်တဲ့တကားဦးဆန်လင်းနံပါတ်2ရန်ကုန်တိုင်းကြောင်မြောင်းမြို့နယ်အိဆာတရားလမ်းအမှတ်89မှာနေထိုင်တဲ့တကမတော်ဆန်းဆန်းလွင်သာမောင်နေလင်းဦးသမီးမောင်တက်နိုင်မမေချူထက်မြေမယူယူအေးမောင်နေမျိုးအေးမိသားစုနံပါတ်3ကုသိုလ်ရှင်များကကိုကလေးမျိုးနဲ့အေရရွာမှာနေထိုင်ရတဲ့ဦးကော့ကြည်အားရည်စူးမှန်းထားပြီးတော့ဒကမာကြီးဒေါ်စန်းကြည်ညီမဒေါ်ကျင်ကြီးတမိမာထေးထေးကြည်သားမောင်အောင်စိုးကြည်မခင်မျိုးအောင်မိသားစုနံပါတ်4အေရရွာမှာပဲနေထိုင်ရတဲ့ဦးတင်ရွယ်ဒေါ်ချူချူဝင်းမိသားစုနံပါတ်5ဒေါ်လာကြီးနဲ့မောင်နှမတစုအလုံးစုပေါင်းပြီးတော့စကိုင်းတောင်မြို့မြတ်ဆက်ကြာကျောင်းတိုက်ပူရိမဝါကတ်တော်မူကြတဲ့တန်ဃာတော်220ကျော်တို့အားကထိန်လျာတင်ငန်းကိုအဓိကအပြင်လာရောက်ပြီးတော့လှူဒန်းကြပါတယ်အဲ့တော့မိမိတို့မိသားစုကကထိန်လျာတင်ငန်းကထိန်ကထိနာဒါနကထိန်အလှူကိုကျောင်းပြုပြီးတော့ဘာကုသိုလ်တွေပြုကြတယ်လဲဆိုတော့စကိုင်းတောင်မြို့မြတ်ဆက်ကြာကျောင်းတိုက်မှာပူရိမဝါကတ်ပြီးတော့တရင်ကျူလာပြီးမဟာဘဝဒနာနေ့မှာပူရိမဝါမှာထတော်မူတဲ့တန်ဃာတော်ရှင်မြတ်တို့အားကထိန်လျာသင်္ကန်းကိုလှူဒန်းခြင်းနံပါတ်2ကထိနာဒါနကိုအကြောင်းပြုပြီးတော့မြတ်စွာဘုရားတန်ဃာတော်ရှင်မြတ်တို့အားအာယုံစွန်းနေစွန်းများဆက်ကပ်လှူဒန်းကြခြင်းကြွားရောက်လာတဲ့အပရိသတ်များနဲ့တကွာယောဂီသူတော်စင်ပေါင်းတို့အားလည်းပဲတရားကျူးကျွေးကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုနံပါတ်3မနေ့ညနေရလည်းပဲတန်ဃာတော်ရှင်မြတ်တို့ဟာဆေးပစ္စည်းအနေအချင်းဖြော်ရည်များဆက်ကပ်လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုနံပါတ်4မြတ်ဆက်ကြကြောင်းတိုက်ဝါဇုတန်ဃာ225ပါးတို့အားစကိတ်သင်္ကန်းတွီးစုံ225စုံဖနက်225ရံလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုနောက်ပြီးတော့အခြားသောလှူရန်ပစ္စည်းများကနံပါတ်1ကထိန်တရကဥဆန်လင်းကဓမ္မပူဇာဖြင့်5000ကျပ်နံပါတ်2ကထိန်တရကမှများဖြစ်ကြတဲ့ဥကော့ကြည်အားရည်စူးပြီးတော့ဒေါ်စန်းကြည်ညီမဒေါ်ကျင်းကြီးတမိမာထေးထေးကြီးသာမောင်အောင်စိုးကြီးမခင်မျိုးအောင်မိသားစုတို့ကညဆက်ကြကြောင်းတိုင်းမှာတည်ဆောက်ဆဲဖြစ်တဲ့စာကြည့်တိုက်အတွက်စာအုပ်စင်တစ်ခုအတွက်နဝကံမှာ5,600ကျပ်သေးပရိသပင်ဖြစ်တဲ့နဝကံမှာ3000ကျပ်ဆွမ်းပရိသပင်ဖြစ်တဲ့နဝကံမှာ3000ကျပ်ဝါတာကူလာတောက်ရည်အေးဆက်တစ်ခုဓမ္မပူဇာဖြစ်2000ကျပ်လှူဒန်းကြခြင်းနံပါတ်3ကထိန်ဓာယီကမှာဒေါ်ဆန်းဆန်းလွင်မိသားစုကဒေါ်ဆန်းဆန်းလွင်ရဲ့မိမိရဲ့အသက်50ပြည့်မွေးနေ့မင်္ဂလာအထိမ်းမဲ့ဖြစ်နေစာကြည့်တိုက်မှာလိုအပ်တဲ့စာအုပ်စာတမ်းများကိုကပ်ပြီးနိုင်ရန်အတွက်ပညာပါရမီကြီးမန်းပြီးတော့နဝကံမှာ5000ကျပ်လှူဒန်းခြင်းနံပါတ်4ကထိန်ဓာယကဥတင်ရွယ်ကထိန်ဓာယကမှာဒေါ်ချူချူဝင်းမိသားစုတို့ကဝါတာကူလာရေအေးဆက်တစ်ခုနာယကဆရာတော်6ပါးအတွက်မျက်နှာသုတ်ပွား6ထည်ဓမ္မပူဇာ2000ကျပ်လှူဒန်းခြင်းနံပါတ်5ကထိန်ဓာယကမှာဒေါ်လာရီကဓမ္မပူဇာဖြင့်2000ကျပ်လှူဒန်းခြင်းဆိုတဲ့ကထိန်သင်္ကန်းနဲ့တကွာစွမ်းအားရှိသမျှအချမ်းရံပစ္စည်းများကိုလှူဒန်းကြပါတယ်အားလုံးလည်းဘုန်းကြီးကတာဓုခေါ်နိုင်ရန်အတွက်ဒါဝမ်းမြောက်ဝမ်းသာဖြစ်စေရန်အတွက်ကြင်ညာပေးခြင်းဖြစ်ပါတယ်နောက်လိုက်ပါလာကြတဲ့ပုံညတဟာယကုသိုလ်ပြုဘက်မိတ်ဆွေဓမ္မမိတ်ဆွေပေါင်းကလည်းပဲနံပါတ်1ဘိုကလေးမျိုးနဲ့အေရယွာဦးဝင်းသိန်းဒေါ်တန်းဝင်းသားကိုအောင်တော်စင်တမိမအီအီကျော့မမေသူဦးမိသားစုတို့ကလည်းပဲဆွမ်းပရိသပင်ဖြစ်တသိန်းကျပ်ဆေးပရိသပင်ဖြစ်တသိန်းကျပ်ဓမ္မပူဇာဖြစ်2000ကျပ်လှူဒန်းခြင်းနံပါတ်2ကိုသူရဇောမခင်တီတာမူတမိမဆုလဲဇောသားမောင်ကောင်းပြည့်ထွန်းမိသားစုကလည်းပဲတန်ကြီးကလိုရာ3ဖြစ်တဲ့နဝကံမှာ5000ကျပ် နံပါတ်3ဒေါခင်ဝင်းကြည်မိသားစုကြောင်မြောင်ဂျန်ကုန်ကလည်းဓမ္မပူဇာအဖြစ်2000ကျပ်နံပါတ်4ဒေါကျင်ဤမိသားစုမြောက်ဥကလာပဂျန်ကုန်ကလည်းပဲဓမ္မပူဇာအဖြစ်1000ကျပ်နံပါတ်5ဦးသိန်းကျူဒေါရင်ဝေမိသားစုကလည်းမိသားစုငုဝါလန်အလုံးဂျန်ကုန်ကလည်းပဲတန်ခိကအဖြစ်သင်္ကန်းတွေ့ဆုံ2ဆုံးဓမ္မပူဇာအဖြစ်2000ကျပ်နံပါတ်6ဦးမောင်ကြည်ဒေါထေးထေးနောင်မီရွာကလည်းပဲဓမ္မပူဇာအဖြစ်2000ကျပ်နံပါတ်9ကွယ်လွန်သူမိဘနှစ်ပါးဖြစ်ကြတဲ့ဦးထွန်းကြည်ဒေါ်သိမ့်မေတို့အားယေရှုမှန်းထားပြီးတော့ဦးဆိုသေးနောင်မီရွာကလည်းပဲဓမ္မပူဇာအဖြစ်2000ကျပ်နံပါတ်10ဒေါ်ကျင်ဤတူမမညူသေးကြောက်မော်ရွာလာပုတ္တာမြို့နယ်ကလည်းပဲဓမ္မပူဇာအဖြစ်2000ကျပ်နံပါတ်9ဦးတာတီဒေါ်ကျင်စိန်တမိဒေါ်ညွန့်ညွန့်ဆန်းမိဘမေတ္တာမိသားစုရွာတကြီးဇေရန်ရက်ကလည်းပဲပါရမီဖြည့်ပတ်နေအပြင်တပြည့်စီအကျံ35ချောင်းအနုအချောင်း50ကျံမွေးတပြည့်စီ30စတိဆွမ်းကြိုင်အုပ်5လုံးအမိုက်ပုံး10လုံးဆိုပြီးတော့နဝကံမှာ2သိန်းကျပ်ခန့်ကျောင်းဝရဝိစာပြုလုပ်ရမှာ3တဲ့ပစ္စည်းမျိုးစုံကိုလည်းပဲဝိုင်းဝန်းပြီးတော့လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေကိုပြုပါတယ်အားလုံးဒီကုသိုလ်ကောင်းမှုတွေကိုဝမ်းမြောက်မှုမို့တာဓုခေါ်ဆိုသည့်အနေအားဖြင့်အားလုံးတာဓုသုံးချင်ခေါ်ဆိုလိုက်ပါကဲအားလုံးဝမ်းမြောက်မှုမို့တာဓုခေါ်ဆီဖို့အတွက်ဘုန်းကြီးကကုသိုလ်ရှင်များရဲ့လူတန်းမှုအစုစုကိုဖတ်ကြားပြီးတဲ့နောက်မှာအားလုံးအနုမောဒနာတရားဟောကြားပေးပါမယ်အဲ့တော့ယနေ့အားလုံးသူပေါင်းပြီးတော့ဆွမ်းအားရှိသည်မြကတိနာစီဝရကတိလျာတင်ငန်းနဲ့တကွာအချံရံဖြစ်တဲ့ပစ္စည်းမျိုးစုံကိုလှူဒန်းကြတဲ့ဒကာဒကာမတွေကိုခွန်ကြီးကဘာတရားဟောပြမလဲဆိုတော့ကထရင်နုမောဒနာတရားဆိုပြီးတော့ကောင်းစီတက်ပြီးဟောပေးပါမယ်အဲ့တော့ဒီတရားဟောတဲ့အခါမှာကထိန်နဲ့ဆက်ပြီးတော့တည်တင်တည်ထိုက်တာလေးတွေလည်းပဲတည်သွားပါလိမ့်မယ်ကထိန်ရဲ့အာကျိုးအာနိသင်တွေကိုလည်းပဲနားလည်သွားပါလိမ့်မယ်ကထိန်ခင်းတယ်ဆိုတာဘယ်သူတွေကကထိန်ခင်းရတာလဲဘလို့ယဟန်မျိုးတွေကကထိန်ခင်းထိုက်တာလဲကထိန်အလူရဲ့ထူးခြားချက်တွေအပါရှိတယ်လဲကထိန်အာနိသင်အကျိုးကိုတတ်ရိုက်အပြင်ဘယ်သူတွေရတာလဲဒါလေးတွေကိုခွဲခြားသိစေပါမယ်ဒါကြောင့်မို့ဒီတရားကိုနာယူခြင်းအပြင်ကထိန်နဲ့ဆက်ပြီးတော့အချင်းချင်းအပြင်ရှင်းရှင်းလင်းလင်းနားလည်အောင်ဘုန်းကြီးလည်းစွမ်းအားရှိသည်မြတ်မြန်မာလူပဲဟောကြားပေးပါမယ်အဲ့တော့ဒီတရားကိုနာယူပြီးတဲ့အခါမှာဘုန်းကြီးကကထိန်အကျိုးအာနိသင်တွေရကျင်လွန်းလို့ကထိန်ခင်းတာပါဆိုတဲ့ဒီစိတ်မျိုးပေါ်ပေါက်အောင်ဟောတာမဟုတ်ပါဘူးကထိန်ခင်းလို့ရှိရင်ဒီအကျိုးအာနိသင်တွေကိုရတယ်ဆိုတာယုံကြည်မှုအသိဉာဏ်ရှိမှုဘာဟုတ္တစ္စမင်္ဂလာဒီတရားတွေတိုးပွားဖို့အတွက်ဟောခြင်းဖြစ်ပါတယ်ဒီတရားတော်ကိုနာယူပြီးတော့ကထိန်အကျိုးတွေကဘလို့ရတယ်ဆိုပြီးအကျိုးတွေကိုမျှော်ကိုတဲ့တဏှာလောဘပြဋ္ဌာန်းတဲ့စိတ်နဲ့လှူဒန်းဖို့ရအတွက်ဟောတာမဟုတ်ပါဘူးအာလုံးအသိဉာဏ်ရှင်းစေဖို့ပြီးတဲ့အခါမှာလှူရတာပို့ပြီးတော့ဉာဏ်ရှင်တဲ့အတွက်အသိဉာဏ်နဲ့ရှင်းလင်းစေဖို့ယုံကြည်မှုတိုးပွားစေဖို့အတွက်ဟောခြင်းဖြစ်ပါတယ်တောင့်တဖို့အတွက်ဟောခြင်းဟုတ်တာဟောခြင်းမဟုတ်ပါဘူးဒါကြောင့်မို့အလုံးစူးစိုက်ပြီးတော့နားထောင်ပေးပါဘုန်းကြီးတို့ရှင်းဥစွာကထိန်ဆိုတာဘာကိုပြောတာပါလဲဒါလေးကိုသိစရာလိုပါတယ်အဲ့တော့ကထိန်ဆိုတာကဘုန်းကြီးတို့ဗမာလိုပြန်ရင်တော့ခိုင်မြဲအောင်ပြုလုပ်တာကိုကထိန်လို့ခေါ်ရပါတယ်ဘာကိုခိုင်မြဲအောင်ပြုလုပ်တာလဲလို့မေးလို့ရှိရင်ကထေရဲ့အကျိုးအာနိသင်၅ပါးယဟန်တော်ဒီရသွားအောင်ယဟန်တော်ဒီရနေတဲ့ကထိန်ခင်းလိုက်တဲ့အတွက်အကျိုးအာနိသင်၅ပါးကိုခိုင်မြဲအောင်ပြုလုပ်ပေးတာဗမာလိုကထေလို့ခေါ်ရပါတယ်ဒီမြင့်ဤတွေလည်းပဲများစွာရှိပေမဲ့အချင်းချုပ်ကတော့ဒါလေးမှတ်ထားရင်လုံလောက်ပါတယ်ဒါကြောင့်မို့ဗုဒ္ဓဘာသာဝင်တွေဖြစ်နေတော့ကထိန်ဆိုတာဘာလဲလို့မေးရင်မသိပဲရှိနေပါလိမ့်မယ်ခိုင်မြဲအောင်ပြုလုပ်တာကိုကထိန်လို့ခေါ်တယ်ဒုတိယတစ်ဆင့်ဘာကိုခိုင်မြဲအောင်ပြုလုပ်တာလဲဆိုတော့ကထိန်ခင်းခြင်းကြောင့်ရတဲ့ရထိုက်တဲ့အကျိုးအာနိသင်၅ပါးကိုခိုင်မြဲအောင်ပြုလုပ်ပေးတာကိုကထိန်လို့ဒီလိုထပ်ဆင့်ပြီးတော့ခေါ်ရပါတယ်အဲ့တော့ကထိန်ဆိုတဲ့အဓိပ္ပာယ်နားလည်တဲ့အခါမှာကထိန်သင်္ကန်းဒါကိုလည်းပဲနားလည်ဖို့လိုတယ်နောက်ပြီးတော့မိုးဖို့ကြသင်္ကန်းဒါကိုလည်းပဲနားလည်ဖို့လိုတယ်နောက်ပြီးတော့မတိုးတင်ကန်းဒါကိုလည်းပဲနားလည်ဖို့လိုတယ်နောက်တစ်ချက်ကတချို့ကညက်တင်ကန်းလူတွေကတော့ညက်တင်ကန်းညက်မာကြီးနဲ့ခေါ်ကြတာပေါ့တကယ်တော့အတန်အတွက်မှန်မှန်ဆိုရင်ညက်တင်ကန်းလို့ဒီလိုပဲခေါ်ရမှာပေါ့ဒီအဓိပ္ပာယ်လေးတွေကိုလည်းပဲနားလည်ဖို့လိုအပ်တာပေါ့ အဲ့တော့ကောင်းပြီကထိန်ဆိုတာအကျိုးအာနိသင်၅ပါးကထိန်ချင်းချင်းကြောင့်ရရှိတဲ့အကျိုးအာနိသင်၅ပါးကိုခိုင်မြဲအောင်ပြုလုပ်ပေးတယ်။ယနေ့တရားဓမ္မတွေကကထိန်သင်္ကန်းလှူလိုက်တယ်။လှူလိုက်တဲ့အတွက်ရဟန်းတော်ရှင်မြတ်တွေတန်တန်မှာအကျိုးအာနိသင်၅ပါးရသွားတယ်။အဲ့ဒီအကျိုးအာနိသင်၅ပါးကိုခိုင်ခိုင်မြဲမြဲရပါစေဆိုတဲ့စိတ်နဲ့ကထိန်ခင်းရပါတယ်။အဲ့တော့ကောင်းပြီကထိန်သင်္ကန်းဆိုတာဘာကိုပြောတာလဲဆိုမေးရင်ကထိန်ခင်းမဲ့သင်္ကန်းကထိန်လျာသင်္ကန်းကိုကထိန်သင်္ကန်းလို့ခေါ်ရပါတယ်။ဘုန်းကြီးတို့ဖျားဖြစ်မဲ့သူတော်စင်ပုဂ္ဂိုလ်တွေဖျားလောင်းနေကိုဖျားလောင်းနေရလို့ခေါ်ရတယ်လို့။နောက်ပြီးတော့ရှင်ပြန်ဖြစ်မဲ့မင်းသားလေးတွေကိုရှင်ပြန်လျောင်းနေရလို့ခေါ်ရတယ်လို့ပဲ။ကထိန်ခင်းမဲ့သင်္ကန်းကိုကထိန်လျာသင်္ကန်းကထိန်သင်္ကန်းလို့ဒီလိုခေါ်ရပါတယ်။ဒါကြောင့်စောစောကကထိန်တကာတကမတွေအာလုံစုပေါင်းပြီးတော့ဝိုင်းဝန်းပြီးတော့နှစ်ထပ်သင်္ကန်းကြီးကတ်လူကြတယ်ဒီသင်္ကန်းကိုတန်ဃာတော်ရှင်မြတ်တွေကိုလှူပါတယ်တန်ဃာတော်ရှင်မြတ်တွေရဲ့ဘုရားတပည့်တော်တို့ရဲ့ဒီသင်္ကန်းနဲ့တပည့်တော်တို့လှူဒန်းတဲ့ဒီသင်္ကန်းနဲ့ကထိန်ခင်းမှာဘုရားလို့လှူဒန်းလိုက်ကြတယ်အဲ့တော့ဘုန်းကြီးတို့အဲ့ဒီကထိန်ခင်းမဲ့သင်္ကန်းကိုဘုန်းကြီးကတန်ဃာရဲ့ကိုစားကတ်ခံလိုက်တယ်အဲ့ဒီသင်္ကန်းဟာကထိန်ခင်းမဲ့သင်္ကန်းဖြစ်တဲ့အတွက်ကထိန်သင်္ကန်းကထိန်လျာသင်္ကန်းဒါမျိုးခေါ်ရပါတယ်ရှင်ပြန်ဖြစ်မဲ့ပုဂ္ဂိုလ်ကိုရှင်ပြန်လောင်းလျာဖျားဖြစ်မဲ့ပုဂ္ဂိုလ်ကိုဖျားလောင်းလျာရဟန္တာဖြစ်မဲ့ပုဂ္ဂိုလ်ကိုရဟန္တာလောင်းလျာလို့ခေါ်တယ်လို့ကထိန်ခင်းမဲ့သင်္ကန်းကိုလည်းပဲကထိန်လျာသင်္ကန်းလို့ဒီလိုခေါ်ရပါတယ်အဲ့တော့ကျန်တဲ့သင်္ကန်းတွေကရှင်ဖျားဘယ်လိုလဲဆိုတော့ကျန်တဲ့သင်္ကန်းတွေကအချံရံဖြစ်နေလှူရပါတယ်ကထိန်ခင်းတဲ့အခါမှာလည်းပဲတချို့ကနှစ်ထပ်သင်္ကန်းကြီးနဲ့မှခင်းကောင်းတယ်လို့အယူဆတွေလည်းပဲရှိနေပါတယ်မဟုတ်ပါဘူးအပေါ်မှာရမ်းတဲ့ဧကတိသင်္ကန်းနဲ့ခင်းလည်းပဲကထိန်သင်္ကန်းဟာကထိန်အလူဟာမြောက်ပါတယ်။အောက်မှာဝတ်တဲ့သင်္ပိုင်းသင်္ကန်းနဲ့ခင်းလည်းပဲလှူလည်းပဲကထိန်အလူဟာမြောက်ပါတယ်။နှစ်ထပ်သင်္ကန်းကြီးတွေနဲ့လှူလည်းပဲကထိန်အလူဟာမြောက်ပါတယ်။ဘာဖြစ်လို့နှစ်ထပ်သင်္ကန်းကြီးတွေနဲ့လှူနေကြတာလဲ။ကထိန်သင်္ကန်းလှူတဲ့အခါဘာကြောင့်သင်္ပိုင်းတို့ဧကတိတို့မလှူဘဲနဲ့နှစ်ထပ်သင်္ကန်းကြီးနဲ့လှူတာလဲဆိုတော့မုံမုံမြက်မြက်နဲ့အင်မတန်မှတန်ဖိုးအားဖြင့်လည်းပဲကြီးမားတယ်တန်ဃာတော်ရှင်မြတ်တွေလည်းပဲရာခဲတဲ့အတွက်မွန်မြတ်တဲ့အတွက်ကိုယ်ကလည်းပဲပစ္စည်းအင်အားတက်နိုင်တယ်ပစ္စည်းအင်အားတက်နိုင်တဲ့လျောက်မွန်မြတ်တဲ့ပစ္စည်းကိုပဲလှူချင်တဲ့အတွက်နှစ်ထပ်သင်္ကန်းကြီးကိုများသောအားဖြင့်ရွေးချယ်ကြတာပါတကယ်လို့ပစ္စည်းမတက်နိုင်တဲ့ပုဂ္ဂိုလ်ဖြစ်လို့ရှိရင်အောက်ဝတ်သင်္ဘိုင်းနဲ့လည်းပဲကထိန်သင်္ကန်းကတ်လို့ရပါတယ်အပေါ်သင်္ကန်းနဲ့လည်းပဲကထိန်သင်္ကန်းကတ်လို့ရပါတယ်ဒါကြောင့်မို့ယနေ့စောစောကကတ်ခဲ့တဲ့သင်္ကန်းဟာကထိန်ခင်းဖို့အတွက်သင်္ကန်းဖြစ်တဲ့အတွက်ကထိန်လျာသင်္ကန်းကထိန်သင်္ကန်းလို့ခေါ်ရပါတယ်အဲ့တော့ကထိန်အိဗ္ဗေလည်းပဲနားလည်ပြီကထိန်လျာသင်္ကန်းဆိုတာလည်းပဲနားလည်သွားပြီနောက်တခါတရံကြတော့ဒကာဒကမတွေကမိုးဘော်ကြကထိန်ဆိုပြီးတော့ခေါ်နေကြပြန်တယ်အဲ့တော့မိုးဘော်ကြကထိန်ဆိုတာခုခေတ်တော့ဘယ်လိုလုပ်ကြသလဲဆိုတော့ဟာကထိန်ကိုကြိုပြီးတော့မလျှောက်ဘူးခင်းမဲ့နေမှာအပူတစ်ပြင်းလိုက်ပြီးတော့ဘယ်ကြောင့်ကထိန်မရဘူးလဲလိုက်ပြီးတော့ရှာကြတယ်ရှာပြီးတော့ခင်းတာကိုအဲ့ဒါမိုးဘော်ကြကထိန်လို့ခေါ်နေကြတယ်ပေါ့အမှန်ကတော့မိုးဘော်ကြကထိန်ဆိုတာအစ်စ်မှန်ကအဲ့ဒီအတိတ်ပဲမျိုးမဟုတ်ပါဘူးမိုးဘော်ကြကထိန်ဆိုတာဘာကိုပြောတာလဲဆိုတော့ယနေ့တရားဓမ္မတွေကဘုန်းကြီးတို့ကြောင်းကိုကထိန်သင်္ကန်းလှူမယ်ရှောက်တယ်အဲ့တော့ဘုန်းကြီးတို့ကကထိန်သင်္ကန်းလှူဖို့အတွက်ကထိန်ခင်းဖို့အတွက်ဘုန်းကြီးတို့ကတကယ်လို့များကထိန်မရဘူးဆိုရင်ကထိန်ခင်းခြင်းအောင်ဆွဲတရားဘုန်းကြီးတို့ကြောင်းမှာသိသိင်းရတာပဲဘုန်းကြီးတို့ကြောင်းတန်ဃာတွေကထိန်မရတဲ့အတွက်ဒုက္ခရောက်နေတယ်စသည်ဖြင့်ဘုန်းကြီးတို့ကကထိန်ခင်းကျင်တဲ့စိတ်တွေပေါက်လာအောင်ဆွဲလို့ရှိရင်တရားဓမ္မတွေကလည်းပဲတနာပြီးတော့ကထိန်သင်္ကန်းလှူလိုက်တယ်ဆိုရင်အဲ့ဒီကထိန်ဟာမိုးဘော်ကြသင်္ကန်းမဟုတ်ပါဘူး။ဘာဖြစ်လို့လဲကိုကဆွဲမှရတဲ့သင်္ကန်းကိုကမလှူချင်းလှူချင်းအောင်ပြောမှရတဲ့သင်္ကန်းဟာကထိန်သင်္ကန်းမဟုတ်ပါဘူး။ရိုးရိုးသင်္ကန်းလှူပဲဖြစ်ကောင်းဖြစ်သွားနိုင်နေမယ်။ကထိန်သင်္ကန်းလှူတော့လုံးဝမမြောက်ဘူး။ကထိန်တန်ဃာတော်ရှင်မြတ်တွေလည်းပဲဘုန်းကြီးတို့ကထိန်အာနိသင်မရပါဘူး။တရားဓမ္မတွေကလည်းပဲသူတို့ကထိန်သင်္ကန်းလှူတယ်လို့ပြောနေပေမဲ့ဒါကထိန်သင်္ကန်းမဟုတ်ပါဘူးမိုးဘော်ကြသင်္ကန်းမဟုတ်ပါဘူးမိုးဘော်ကြသင်္ကန်းဆိုတာဘာလဲဆိုတော့ဘုန်းကြီးတို့ကလည်းပဲတရားဓမ္မတွေကိုကထိန်ခင်းမှုမဆွဲဘူးတိုက်ရိုက်လည်းမပြောဘူးတွယ်ဝိုက်ပြီးတော့ကထိန်ခင်းခြင်းနဲ့စိတ်တည်ရှိလောင်လည်းမဟောဘူးအဲ့တော့တရားဓမ္မတွေကကိုယ့်ရဲ့စေတနာတန့်တန့်နဲ့ဟောဒီကြောင်းတို့တန်ဃာတော်ရှင်မြတ်တွေကိုငါတို့ချမ်းသာအောင်သင်္ကန်းလှူကျင်လိုက်တာသင်္ကန်းမှာကထိန်သင်္ကန်းလှူကျင်လိုက်တာဆိုပြီးတော့ဘုန်းကြီးတို့ရဲ့ဆွဲတရားမပါဘဲနဲ့ဘုန်းကြီးတို့ရဲ့တရားပြောတဲ့စကားတွေ့ဝိုက်ပြောတဲ့စကားမပါဘဲနဲ့သူ့အလှရှင်ရဲ့စေနာတတ်တတ်နဲ့ဖြစ်ပေါ်လာတဲ့သင်္ကန်းဟာအင်မတန်တန့်ရှင်းတဲ့အတွက်အဲ့ဒါကိုလက်တလောဖြစ်ပေါ်လာတဲ့စေရနာနဲ့လှူတဲ့အတွက်သူ့ကိုမိုးဘော်ကြသင်္ကန်းမိုးဘော်ကြကထိန်လို့ခေါ်လို့ရပါတယ်စောစောတရားဓမ္မတွေထင်တယ်လို့ကထိန်ခင်းမဲ့နေမှအပူတွေပြင်းလိုက်ရှာရှာပြီးတော့တကယ်လို့များ ဘာအဲ့ဒီကကြောင်းကဆက်တဲ့တက္ကသမတွေကဘုန်းကြီးကနေပြောထားလို့ကထင်မရသေးဘူးကထင်ရရင်ပြောသမှာဟုတ်စသည်ဖြင့်ပြောလိုက်တဲ့အတွက်ဟာအဲ့ဒီတက္ကသမတွေကဒီတက္ကနဲ့တွေ့ပြီးတော့ဘုန်းကြီးပြောကနဲ့အဲ့ဒီမှာကြောင်းမှာကထင်သွားခင်းတယ်အဲ့ဒီလိုခင်းတဲ့ကထင်တင်ကဘုန်းကြီးတို့ခင်းမဲ့နေမှာရှားပြီမဲ့လို့မတန်ရှင်းတဲ့အတွက်ကထိန်ခင်းတဲ့ကြောင်းကတန်ခါတော်ရှင်မြတ်တရေပယောကပါပြီးတော့လှူချင်းအောင်ဆွဲလိုက်တဲ့အတွက်လှူလိုက်တဲ့အတွက်အဲ့ဒီကထိန်တင်ကမိုးဘော်ကြတင်ငန်းလို့မခေါ်ရပါဘူး။ဒါကြောင့်မိုးဘော်ကြတင်ငန်းဆိုတာတန်တန်ချင်းချင်းနဲ့ကိုယ့်ရဲ့စေတနာလျောက်ဖြစ်ပေါ်လာတဲ့လှူဒန်းတဲ့တင်ငန်းကိုဘုန်းကြီးတို့မိုးဘော်ကြတင်ငန်းလို့ခေါ်ရတယ်။ဒါလေးလည်းပဲအားလုံးဘုန်းကြီးကနားလည်စေခြင်းပါတယ်။တချို့ကထိန်နေတာခင်းနေတာနှစ်ပေါင်းများစွာကြာပါပြီ။သူတို့ကိုသွားမေးကြည့်ပါ။မိုးဘော်ကြတင်ငန်းဆိုတာလည်းမသိပါဘူး။ကထိန်ဆိုတာဘာခေါ်တယ်လဲဆိုလဲသိကောင်းမှသိပါလိမ့်မယ်ကထိန်လျာတင်ငန်းကထိန်တင်ငန်းဆိုတာဘာကိုပြောတာလဲဆိုတာမသိဘူးအဲ့တော့ဘုန်းကြီးတို့လှူတဲ့တန်းတဲ့အခါမှာအသိဉာဏ်ရှင်းရှင်းလေးနဲ့လှူတာကောင်းတဲ့အတွက်ယနေ့ဘုန်းကြီးကကထိန်နုမောဒနာတရားဆိုပြီးတော့ကောင်းစည်းတက်ပြီးတည်တင်သိထိုက်တာလေးတွေခေါ်ပေးတာပါဒီတရားဟောတဲ့အခါမှာတန်ဃာတော်ရှင်မြတ်တရားအသုံးနှုန်းတွေပါတော့တချို့အစိပ်ပန်းလေးတွေတော့နည်းနည်းပါးပါးနားမလည်တာရှိကောင်းရှိမယ်သို့တော့နားလည်တဲ့လောက်တော့ကြိုးစားပြီးတော့နားယူပါဘာဖြစ်လို့လဲဆိုလို့ရှိရင်ကထိန်ဆိုတာတစ်နှစ်မှာတစ်ကြိမ်ပဲခင်းရပါတယ်။အဲ့ဒီတစ်ကြိမ်မှာလည်းပဲတစ်နှစ်လုံးမှာသတင်းကြွလာပြီးကြောတရနေ့ရနေ့တစောင်းမုံလာပြီးအတွင်တလာပဲခင်းခွင့်ရှိပါတယ်။အဲ့ဒီတလာမှာလည်းပဲတရက်ပဲခင်းခွင့်ရှိတယ်။အဲ့ဒီတရက်ထဲမှာလည်းပဲတစ်ကြောင်းပဲခင်းခွင့်ရှိတယ်။ဒါကြောင့်မို့တစ်ကြောင်းပဲခင်းခွင့်ရှိတဲ့အတွက်ဘုန်းကြီးတို့ကလည်းပဲကထိန်တစ်ခါခင်းပြီးရင်သူကသူနောက်ထပ်ပိန်ပေါင်းကြောင်များစွာဘလောက်ပဲလှူပါမယ်လို့ပြောပြောကထိန်ခင်းခွင့်မရှိပါဘူး။ဒါကြောင့်မို့ဒါလေးတွေကတည်ထားတဲ့အချက်လက်လေးတွေဒီတရားဟာလည်းပဲတန်ဃာတော်ရှင်မြတ်တွေလည်းပဲဟောတော့ဟောနေတာပဲဒါပေမဲ့နာဘူးထက်မှန်ဆိုတဲ့အတိုင်းဘုန်းကြီးဟောလိုက်တဲ့အတွက်အသိဉာဏ်လေးတွေနည်းနည်းရှင်းသွားတယ်ဆိုရင်ဘုန်းကြီးလည်းပဲဟောအားကျိုးနဲ့တယ်တရားဓမ္မတွေလည်းပဲတရားနာရာကျိုးနဲ့တာပဲဒါကြောင့်မို့ဘုန်းကြီးတို့မိုးပေါ်ကြတင်ငန်းဆိုတာကစောစောကတရားဓမ္မတွေယူဆနေတယ်လို့နေချင်းလျှောက်တဲ့တင်ငန်းမျိုးကိုဆိုလိုတာမဟုတ်ပါဘူးတန်ရှင်းစင်ကြယ်ပြီးတော့တရားဓမ္မတွေရဲ့စိတ်စေတနာအလျောက်လှူချင်တန်းနေတဲ့စိတ်စေနာပြဋ္ဌာန်းပြီးတော့ဘယ်သူမှဆွဲတရားမပါဘဲနဲ့ဘသူကမှတိုက်ရိုက်လဲမဆွဲတွယ်ဝိုင်းလဲမဆွဲပဲနဲ့ကိုယ့်ရဲ့စေနာတန်တန်နဲ့အကျိုးအနိသင်တွေရပါစေဆိုတဲ့စေနာတန်တန်နဲ့လှူဒန်းတာကိုဒါကိုဘုရားတို့မိုးဘော်ကြတင်နှံမိုးဘော်ကြကထိန်လို့ခေါ်နိုင်ပါတယ်ဒါကြောင့်ယနေ့တရားဓမ္မတွေခင်းတဲ့ကထိန်ဟာနေချင်းရှာတာမဟုတ်ပေမဲ့မိုးဘော်ကြကထိန်မှာဘုရားတို့လည်းပဲတရားဓမ္မတွေသိတဲ့အချိန်ဘာမှမဆွဲခဲ့ပါဘူးတရားဓမ္မတွေလည်းပဲဘသူကဆွဲလို့ခင်းတယ်ဆိုတာရှိမယ်လို့မယူဆပါဘူးဒါကြောင့်မိုးဘော်ကြကထိန်မိုးဘော်ကြတင်နှံလို့ပြောလို့ရပါတယ်နောက်တစ်ခါမတိုးတင်ငန်းရက်ပွဲဆိုတာလည်းပဲရှိသေးတယ်မတိုးတင်ငန်းဆိုတာဘာပြောတာလဲဆိုတော့ဟောဒီကထိန်တင်ငန်းကိုပဲမတိုးတင်ငန်းလို့ပြောလို့ရပါတယ်ဘုန်းကြီးတို့ခုခေတ်မှာတော့မတိုးတင်ငန်းဆိုတာဘာကိုအဓိကထားပြီးပြောနေတယ်လဲဆိုတော့ရွှေတကုံစီရီတော်တို့မာမျက်မှုနီဖရာတို့မတိုးတင်ငန်းရက်ပွဲဆိုရင်နေချင်းပြီးတင်ငန်းနေချီရင်ငင်းပြီးတော့ရက်ကန်းနေရက်နေချင်းပြီးချုပ်နေချင်းပြီးပြီးပြီးတော့ခင်းတဲ့တင်ငန်းကိုမတိုးတင်ငန်းလို့ဒါမျိုးသုံးလုံးကြပါတယ်ဒါလည်းပဲမှန်ပါတယ်အဲ့တော့ဒီတင်ငန်းလည်းပဲဘုန်းကြီးတို့ယနေ့ကတ်တဲ့တင်ငန်းကိုလည်းပဲမတိုးတင်ငန်းလို့ခေါ်လို့ရတယ်တဲ့။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ထမင်းတစ်ခုကိုဒီနေ့ချက်ထားတယ်။ဒီနေ့ချက်ပြီးတော့ခြေပြန်ရင်းလည်းမဟုတ်ဘူးပုံမှန်ချက်ထားတဲ့သူနောက်နေ့ကျဘာဖြစ်သွားတယ်လဲ။နောက်နေ့မှစားသုံးလို့ချင်းအဲ့ဒီထမင်းဟာသို့သွားတတ်ပါတယ်။ဒီလိုပဲကထိန်တင်ငန်းဟာလည်းပဲဒီတိုင်းပဲမတိုးတင်ငန်းလို့ဘာလို့ခေါ်တာလဲဆိုတော့ယနေ့စောစောပိုင်းကတရားဓမ္မတွေဘုန်းကြီးကိုတန်ခါရဲ့ကိုစားဘုန်းကြီးကလည်းလှူခံလိုက်တယ်။တရားဓမ္မတွေရလည်းပဲဘုန်းကြီးကိုတန်ဃာတော်ရှင်မြတ်ပေါ့ကိုကြီးမှန်းပြီးတော့နိဗ္ဗာန်ကြီးမှန်းပြီးတန်ဃာတော်ရှင်မြတ်တွေကိုဒီကထိန်ခင်းဖို့အတွက်သင်ငန်းလှူပါတယ်ဒီကထိန်လျာသင်ငန်းနဲ့ရှင်ဖျားတို့ကကထိန်ခင်းတော်မူပါလို့ရှောက်လိုက်တယ်အဲ့တော့စောစောကရှောက်လိုက်တဲ့လှူဒန်းလိုက်တဲ့ကထိန်သင်ငန်းကိုဘုန်းကြီးတို့ကနောက်ရက်မကူပဲနဲ့ဒီနေ့အတွင်းမှာပဲဒီနေ့ဆိုတာလာမယ့်အာယုံတက်ချိန်အတွင်းမှာဘုန်းကြီးတို့တိမ်ထဲမှာဝင်ပြီးတော့ယတိဒုတိယကမ္မဝါစာနဲ့ပေးပြီးတော့ကထိန်ခင်းလိုက်တယ်အဲ့တော့ကထိန်ခင်းလိုက်ပြီးတော့အားလုံးတန်ဃာတော်ရှင်မြတ်တွေကတိမ်ထဲမှာဖြစ်ဖြစ်ခြားနေရာမှာဖြစ်ဖြစ်ဝိုင်းပြီးတော့အစီအစဉ်တိုင်းလုပ်ပြီးတော့နောက်ဆုံးမှာဝမ်းမြောက်မှုကိုသာဓုခေါ်လိုက်ပြီးဆိုရင်အဲ့ဒါနေချင်းတွင်ဒီနေ့လှူတယ်ဒီနေ့ခင်းလိုက်တယ်အဲ့ဒါကိုမတိုးတင်ငန်းလို့ခေါ်ရပါတယ်တကယ်လို့ဒီနေ့လှူလိုက်တဲ့ဘုန်းကြီးတို့ကအကြောင်းကိစ္စတစ်ခုခုကြောင့်ဖြစ်စေမေ့နေလို့ဖြစ်စေမနှက်ဖန်မှဘုန်းကြီးတို့ကတိမ်ထဲဝင်ပြီးကထိန်ခင်းရင်အဲ့ဒီတင်ငန်းကတိုးသွားတဲ့တင်ငန်းဖြစ်သွားပါတယ်မတိုးတင်ငန်းမဟုတ်တော့ပါဘူးဘာဖြစ်လို့လဲကထိန်ဆိုတာနေချင်းလှူရတယ်နေချင်းခင်းရပါတယ်ဒီနေ့လှူတဲ့တင်ငန်းဒီနေ့ခင်းရတယ်အဲ့တော့စောစောပြောတယ်လို့ဒီနေ့လှူလိုက်တဲ့တင်ငန်းကိုနောက်ရက်မှသွားပြီးတော့ခင်းလိုက်လို့ရှိရင်ဒီတင်ငန်းဟာထမင်းတွေကဒီနေ့ချက်ပြီးတော့နောက်ရက်မှစရင်သိုးစော်လေးနံသွားတယ်လို့ ဒီသင်္ကန်းဟာလည်းပဲတိုးသွားတဲ့အတွက်အဲ့ဒါကိုတိုးတဲ့သင်္ကန်းလို့ခေါ်ရပါတယ်အဲ့ဒါကထိန်မမြောက်တော့ပါဘူးအဲ့တော့ဒီနေ့ကလိုက်တဲ့သင်္ကန်းဘုန်းကြီးတို့နေ့လေ12နာရီတစ်ချက်လောက်ကြာရင်ကထိန်ခင်းမယ်တစ်ချက်ထိုးလောက်ဆိုရင်အဲ့ဒီကထိန်ခင်းလိုက်ပြီဆိုရင်ဒီသင်္ကန်းဟာနေချင်းပြီးဒီနေ့လှူတယ်ဒီနေ့ခင်းတယ်ဒီလိုစီစဉ်လိုက်တဲ့အတွက်မတိုးသင်္ကန်းဆိုတာလည်းပဲခေါ်လို့ရသွားပါတယ်ကဲပြန်ပြောမယ်နံပါတ်1ဘုန်းကြီးတို့ကထိန်လျာသင်္ကန်းဒါကိုကထိန်ခင်းမဲ့အဖို့ကထိန်သင်္ကန်းကထိန်ခင်းမဲ့သင်္ကန်းကိုခေါ်ရမိုးပေါ်ကြသင်္ကန်းဆိုတာဘသူပယောဂမှာမပါဘဲနဲ့စေတနာတန်တန်နဲ့အကြောင်းတိုင်းဘုန်းကြီးရဲ့ပယောဂအကြောင်းတိုင်းမှာနေတဲ့တန်ဃာတွေရဲ့ပယောဂမပါဘဲနဲ့စေတနာတန်တန်နဲ့စေနာသုံးတန်ပြဋ္ဌာန်းပြီးတော့လှူဒန်းလိုက်ရင်ဒါအင်မတန်တန်ရှင်းတဲ့အတွက်မိုးပေါ်ကြသင်္ကန်းမိုးပေါ်ကြကထိန်လို့ခေါ်လို့ရပါတယ်။နောက်ပြီးတော့အဲ့ဒီလှူဒန်းတဲ့နေ့မှာပဲပြီးအောင်ခင်းလိုက်တဲ့အတွက်သင်္ကန်းဟာတိုးမသွားတဲ့အတွက်မတိုးသင်္ကန်းလို့ဒီလိုလဲခေါ်လို့ရပါတယ်။နောက်တစ်ချက်ကညက်သင်္ကန်းလူတွေကတော့ဘယ်လိုပြောကြတယ်ဆိုတော့ညက်မကြီးလို့ခေါ်ကြတယ်။တချို့နေရာတွေပြမှာဆိုလို့ရှိရင်ဘုန်းကြီးတို့ဒကာဒကာမတွေဘာသာရေးအသိဉာဏ်အားနဲ့တော့အင်မတန်မှသနာစရာကောင်းပါလေ။ကထိန်ခင်းမဲ့ဆိုရင်ညက်မကြီးပါရတယ်။ညက်မကြီးဆိုတာဘာလဲလို့မေးလို့ရှိရင်အာနာကြီးတွေတက်နိုင်တဲ့မြငွေကဘယ်နှသိန်းပစ္စည်းတွေကဘလောက်ဆိုပြီးတော့ပရိသတ်ဘင်းကြီးသိချလိုက်တာအဲ့ဒါကြီးကိုညက်မကြီးလို့သူတို့ထင်နေကြပါလေ။အဲ့ဒီညက်မကြီးပါမှလည်းပဲကထိန်ခင်းကောင်းတယ်လို့ယူဆနေကြပါလေ။မဟုတ်ပါဘူး။ဘုန်းကြီးတို့ညက်မကြီးဆိုတာသူကသူစေတနာရှိသည့်လျောင်းကြောင်းတိုင်မှာလိုအပ်တဲ့ပစ္စည်းတွေဝယ်လှူတာဒါကိုညက်မကြီးလို့ခေါ်လို့မရပါဘူးကထိန်ရဲ့အချံရံဖြစ်တဲ့ပစ္စည်းလည်းခေါ်လို့ရပါတယ်ညက်တင်ငန်းဆိုတာဘာကိုပြောတာလဲဆိုတော့ညက်တင်ငန်းလည်းမဟုတ်ဘူးညက်တင်ငန်းညာရိတ်တက်ညက်အဲ့တော့ညက်တင်ငန်းဆိုတာဘာလဲဆိုတော့ဘုန်းကြီးတို့ကထိန်ခင်းတဲ့အခါမှာပထမကထိန်တင်ငန်းကိုခံယူရပါတယ်ခုစောစောကဘုန်းကြီးကတန်ခါကိုကြီးမှန်လူပြီးတော့ကထိန်တင်ငန်းကိုခံယူလိုက်တယ်အဲ့ဒါနံပါတ်1အစီအစဉ်အခုဘုန်းကြီးတို့ကတိမ်နဲ့သွားပြီးတော့ကထိန်ခင်းမဲ့ယဟန်တော်ကိုရွေးချယ်ရပါတယ်။ကထိန်ခင်းမဲ့ယဟန်တော်ကိုရွေးချယ်တဲ့အခါမှာဘုန်းကြီးတို့ကဘာလုပ်ရတလဲဆိုတော့ဒီကထိန်ခင်းမဲ့ယဟန်တော်ဟာဒီကျောင်းတိုက်မှာပူရိမဝါဝါဇူလာပြောတရားနေမှာဝါဆိုခဲ့ရတယ်။နောက်ပြီးတော့သတင်းကျွတ်လာပြီးပဝါဒနာနေမှာပဝါဒနာပြုပြီးတော့ပူရိမဝါမှာထတော်မူရတဲ့ယဟန်ဖြစ်ရပါတယ်။ကြားထဲမှာဝါကြိုးတာဝါပြက်တာမဖြစ်ရပါဘူး။အဲ့ဒီလိုသင်္ကန်းယဟန်တော်မျိုးကိုရွေးချယ်ရပါတယ်။ပြီးကြတော့ကထိန်နဲ့ဆက်တဲ့ကိစ္စပုဗ္ဗကရဏကိစ္စတွေချုပ်တာတွေပါတယ်ရှေးခေတ်ကတော့ခွန်ကြီးတို့ကထိန်သင်္ကန်းဆိုတာချုပ်ပြီးသားကိုမလှူဘူးမြတ်စွာဘုရားလက်ထက်ကပိဿတွေပဲလှူတော့ယဟန်တော်တွေကဝိုင်းပြီးတော့ဘာလုပ်ကြလဲဒီပိဿတွေကိုရှော်ကြတယ်ပြီးတော့ချုပ်ကြတယ်ပြီးတော့ဆေးဆိုးကြတယ်ဒါမျိုးတွေလုပ်ရတယ်ခုခေတ်မှာတော့ချုပ်ပြီးသားသင်္ကန်းလှူတာဆိုတော့ဒါဟာခွန်ကြီးတို့ဒီပြဿနာတွေမရှိတော့အဲ့တော့ကထိန်ခင်းမဲ့သင်္ကန်းကထိန်ခံမဲ့ကထိန်ခင်းတဲ့ယဟန်ကိုရွေးချယ်တဲ့ကဝါကျိုးဝါပြက်ဖြစ်တဲ့ယဟန်မဖြစ်ရဘူးနောက်ပြီးတော့ဝါကောင်လာပြီးကြတရနေ့မှာဝါဆိုတဲ့ပစ္စည်းမဝါကတ်တဲ့ယဟန်တွေဟာတကြောင်မလာပြည့်နေ့မှာပဝါဒနာပြုရပါလေ။ဒါကိုပစ္စည်းမဝါလို့ခေါ်ရပါလေ။ဒီယဟန်တွေလည်းကထိန်ခံယူခွင့်မရှိပါဘူး။အဲ့တော့ဝါလည်းပဲမကြိုးပြက်ဘူး။ပုရိမဝါလည်းပဲကတ်တယ်။နောက်ပြီးတော့ကထိန်ကျောင်းရာတွေကိုလည်းနားလေတဲ့ယဟန်တော်ကိုရွေးချယ်ရပါလေ။ရွေးချယ်ပြီးတဲ့အခါမှာလည်းပဲသင်္ကန်းရှားပါတဲ့ယဟန်ကိုကထိန်သင်္ကန်းပေးရပါလေ။ကတဲ့သင်္ကန်းပြတဲ့အခါမှာဘုန်းကြီးတို့ရှားပါတဲ့သင်္ကန်းကတော့ဒီနေ့မရှိတော့ဘူးပေါ့ဒကာဒမတွေကဒီသင်္ကန်းတထည်တဲ့လှူတာမှမဟုတ်တာသင်္ကန်းစုံပေါင်း225စုံဖနက်ရံပေါင်း225ရံဆိုတော့ဘုန်းကြီးတို့ကြောင်းတိုင်မှာသင်္ကန်းရှားပါတဲ့ယဟန်ဆိုတာမရှိတော့အဲ့တော့ကတိခင်းတဲ့ယဟန်ကိုမြတ်စွာဘုရားကသင်္ကန်းရှားပါတဲ့ယဟန်ကိုခင်းရမယ်ပေးရမယ်ဆိုတော့ဘုန်းကြီးတို့ကြောင်းတိုင်မှာသင်္ကန်းရှားပါတဲ့ယဟန်မရှိတော့ဘာလုပ်မလဲဆိုတော့အကြီးဆုံးဖြစ်တဲ့မထေရကြီးဟာအဲ့ဒီသင်္ကန်းကိုရပိုင်ခွင့်ရှိပါတယ်ဒါကြောင့်ဘုန်းကြီးတို့ကြောင်းတော့အစင်လာလှုပ်ထားပါတယ်ဘုန်းကြီးကတထိန်သင်္ကန်းမခံယူပါဘူးအောက်ကစာကြဘုန်းကြီးနာယကတွေကိုတနေ့တစ်ပါးတနေ့တစ်ပါးနဲ့သူတို့ကိုပဲချီမြှောက်တဲ့အနေနဲ့ဘုန်းကြီးကတထိန်သင်္ကန်းခံယူဖို့တိုက်တွန်းလိုက်ပါတယ်ဘုန်းကြီးရဲ့အမိန့်အရသူတို့ကတထိန်သင်္ကန်းခံယူတော့အပြင်းမရှိတော့ဘူးပေါ့အဲ့တော့တကယ်တော့ဘုန်းကြီးကခံယူခွင့်ရှိပါတယ်ဘုန်းကြီးပဲခံယူရမယ်သို့တော့ဘုန်းကြီးကကိုယ်မှလည်းပြည့်စုံနေတဲ့အတွက်ကတထိန်ခင်းမဲ့သင်္ကန်းကိုနာယကတွေအဆက်ဆက်စာကြတွေအဆက်ဆက်တနေ့တစ်ပါးတနေ့တစ်ပါးလှုပ်သွားတာခုချိန်ထိကျောင်းမှာစာချဘုန်းကြီးတွေပေါ်တော့အပါစီမဖြစ်သေးပါဘူးအဲ့တော့အဲ့ဒီယဟန်တော်ကိုရွေးပြီးတဲ့အခါမှာဘာလုပ်ရလဲဆိုတော့စောစောကတိမ်ထဲမှာညက်ကံမဝါစာနဲ့ညက်တစ်ကြိမ်ကံမဝါစာတစ်ကြိမ်ဒါကိုဘုန်းကြီးတို့ညက်တိဒုတိယကံမဝါစာလို့ခေါ်ပါတယ်အဲ့ဒီကံမဝါစာနဲ့ကထိန်ခံမဲ့ကထိန်ခင်းမဲ့ယဟန်ကိုသင်္ကန်းပေးလိုက်တာအဲ့ဒီပေးလိုက်တဲ့အတွက်ညက်ကံမဝါစာရွတ်ဖတ်ပြီးမှပေးရတဲ့အတွက်အဲ့ဒီခုနနှစ်ထပ်သင်္ကန်းကြီးကိုညက်သင်္ကန်းလို့ဒါမျိုးခေါ်ရပါတယ်အဲ့တော့ညက်မကြီးညက်မကြီးဆိုပြီးတော့ပစ္စည်းတွေပရိသတ်ပင်တွေသိမ်းတောင်းအများကြီးချီပြီးတော့မရှိရှိမဲ့လေးတွေနဲ့ဒါမပါလို့ရှိရင်ကထိန်မခင်းကောင်းသလိုလိုပေးရလဲပြောကြမဟုတ်ပါဘူးဘာမပါပါပါဒ ီကထိန်ခင်းမဲ့တင်ငန်းပါပြီဆိုရင်ကထိန်ခင်းလို့ရပါတယ်ကျန်တဲ့ခြံရံပစ္စည်းတွေကတော့တန်ဃာတော်ရှင်မြတ်တွေချမ်းသာဖို့အတွက်လိုအပ်တာတွေလှူတယ်ဆိုတာဒါအခြံရံဖြစ်နေဝိုင်းပြီးတော့လှူကြတာတဲ့ဒါဆိုရင်ညက်တင်ငန်းဆိုတာအလုံးသဘောပေါက်လောက်ပါပြီအဲ့တော့ကောင်းပြီညက်တင်ငန်းလည်းပဲသဘောပေါက်သွားပြီညက်တင်ငန်းသဘောပေါက်သွားတဲ့အခါမှာခွန်ကြီးတို့စောစောကပြောတယ်ကထိန်ဆိုတဲ့အဓိပ္ပာယ်နားလည်ပြီကထိန်အဓိပ္ပာယ်နားလည်တယ်လို့ပဲနံပါတ်၁ဘာတင်ငန်းလဲဆိုတော့ကထိန်လျာတင်ငန်းဒါကိုလည်းပဲဘာဖြစ်လို့ကထိန်လျာခေါ်တယ်လဲဆိုတော့ဥပမာဒီနဲ့ရှင်းပြသွားပြီနံပါတ်2နောက်ပြီးတော့မိုးဘော်ကြတင်ငန်းဘာဖြစ်လို့မိုးဘော်ကြတင်ငန်းခေါ်တယ်လဲမိုးဘော်ကြကထိန်ခေါ်တယ်လဲဆိုတော့တန့်ရှင်းစင်ကြဲတဲ့အတွက်ဘသူပယောဂနဲ့မှမပါတဲ့အတွက်စေနာတန့်တန့်နဲ့လှူတဲ့အတွက်ဒါမိုးဘော်ကြတင်ငန်းမိုးဘော်ကြကထိန်လို့ခေါ်တာလဲနားလည်သွားပြီနောက်နံပါတ်3မတိုးတင်ငန်းလို့ခေါ်တာလဲပဲဒီနေ့လှူဒီနေ့ခင်းလိုက်တဲ့အတွက်တင်ငန်းဟာနောက်ရက်မကူပဲနဲ့သိုးမသွားတဲ့အတွက်မတိုးတင်ငန်းလို့ခေါ်တာလဲနားလည်သွားပြီနောက်ပြီးတော့ညှက်မကြီးအခေါ်အော်လည်းပဲဒါတွေကလူတွေရဲ့အခေါ်အော်မျှတာဖြစ်တဲ့အတွက်သာသနာမှာတကယ်စစ်မှန်မဟုတ်ဘူးညက်တင်ငန်းဆိုတာအဲ့ဒီကထိန်ခင်းမဲ့ရံတော်ကိုတပားကနေပြီးတော့တန်ဃာတွေကိုအတိမတ်ပြုအောင်ညက်ကမ္မဝါစာတစ်ကြိမ်စီရွတ်ဖတ်ပြီးတော့ပေးလိုက်တဲ့အတွက်ညက်တင်ငန်းလို့ခေါ်တာလည်းပဲအလုံးနားလည်သွားပြီအဲ့တော့ဒါလေးတွေဆိုရင်ကထိန်ရဲ့အခြေခံလေးတွေထိုက်တဲ့လောက်နားလည်သွားပါပြီနောက်ခေါင်းကြီးကဘာသိစေချင်တယ်လဲဆိုတော့ကထိန်အလှူရဲ့ထူးခြားချက်နှစ်ခုဒါလေးကိုဘုန်းကြီးပြောခြင်းပါတယ်ဘုန်းကြီးတို့အလှူတွေဆိုတာကတော့အမျိုးမျိုးရှိတယ်ကြောင်းအလှူတင်ငန်းအလှူဝါဆိုတင်ငန်းအလှူစသဖြင့်ကိုစွမ်းနိုင်တဲ့များတော့လှူနေကြတာပဲဒါမှမဟုတ်တဲ့ကထိန်အလှူမှာကထိန်တင်ငန်းလှူတဲ့နေရာမှာထူးခြားချက်နှစ်ခုရှိတယ်တဲ့အဲ့တော့ထူးခြားချက်နှစ်ခုကဘာလဲဆိုတော့ကထိန်အလှူဆိုတာတန်ခါကိုကြီးမှန်းပြီးတော့လှူဒန်းရတဲ့အလှူဖြစ်တယ်အားဘယ်ဆရာတော်တော့ကထိန်တင်ငန်းကတ်အောင်မှဆိုရင်အဲ့ဒီလူအဆွဲလန်းရှိရင်သူကသူတင်ငန်းဘလောက်ပဲကတ်ကတ်ဒီအလူဟာတင်ငန်းလူပဲဖြစ်ပါတယ်ကထိန်တင်ငန်းလူမဖြစ်ပါဘူးဒါကြောင့်မို့ဒီနံပါတ်1ထူးခြားချက်ကကထိန်ရန်လူဆိုတာတန်ခိကဒါနဖြစ်တယ်ပုဂ္ဂိုလ်ကိုသုံးသက်လို့မရဘူးတန်ခါကိုကြီးမှန်းပြီးတော့လူမှကထိန်တင်ငန်းမြောက်တယ်တဲ့ကထိန်ရန်လူမြောက်တယ်ဒါနံပါတ်1ထူးခြားချက်တစ်ခုနောက်နံပါတ်2ထူးခြားချက်ကကထိန်ရန်လူမှဘာပါတယ်လဲလို့မေးလို့ရှိရင်ဒီကထိန်တင်ငန်းကိုယနေ့တရားဓမ္မတွေကရန်ကုန်ပုဂလိအေရတရားဓမ္မတွေကတန်ဃာတော်ရှင်မြတ်တွေကိုလှူလိုက်တယ်။တန်ဃာတော်ရှင်မြတ်တွေကကထိန်ခင်းပြီးတဲ့အခါမှာဘုန်းကြီးတို့သာဓုနုမောဒနာဝမ်းမြောက်ဝမ်းသာတွေပြောဆိုပြီးလိုက်ပြီးဆိုလို့ရှိရင်ကထိန်ရဲ့အကျိုးအာနိသင်၅ပါးရတယ်။အဲ့ဒီကထိန်အာနိသင်အကျိုး၅ပါးဆိုတာချားမို့ပေါ့။သိက္ခာပုဒ်တွေမြောင်များစွာရှိတဲ့ထေရနေပြီးတော့သိက္ခာပုဒ်၅ပုဒ်ကိုအာဘတ်မတင်အောင်မိမိတို့ကနေပြီးတော့ပြုလုပ်ပေးရန်ရောက်ပါတယ်။ဘုန်းကြီးတို့ဥပမာအပြင်ထောင်ကျနေတဲ့ပုဂ္ဂိုလ်တယောက်ကိုလူငင်းချမ်းသာ권ပေးလိုက်တဲ့အခါမှာဒီပုဂ္ဂိုလ်ဘလောက်စိတ်ချမ်းသာသွားသလဲဒီပုဂ္ဂိုလ်ကဘလောက်လွတ်လပ်မှုရသွားသလဲဒါလေးဟာနည်းနည်းလေးစဉ်းစားကြည့်လိုက်ပေါ့အကျဉ်းချက်ကျနေတဲ့ပုဂ္ဂိုလ်တယောက်အိမ်တိုင်ထဲမှာဘယ်မှမထွက်ရဘူးဆိုတဲ့ပုဂ္ဂိုလ်တယောက်လူငင်းချမ်းသာ권ပေးလိုက်ပြီဆိုရင်စိတ်ဓာတ်တွေပေါ်ပါသွားသလိုပဲဟောဒီကထိန်ကိုခင်းလိုက်ပြီဆိုရင်တန်ဃာတော်ရှင်မြတ်တွေကသိက္ခာပုမြောင်များစွာရှိတဲ့တွေကသိက္ခာပု၅ပုံနဲ့ဆက်ပြီးတော့အရှင်ဘုရားတို့အာဘတ်မသိမ့်တော့ဘူးဆိုပြီးတော့မိမိတို့ကနေပြီးတော့လွန်ငင်းချမ်းသာ권ချမ်းသာ권ရအောင်ပေးရရောက်သွားပါတယ်အဲ့ဒါထူးခြားချက်နှစ်ခုပါပဲဘုန်းကြီးတို့မြတ်စွာဘုရားရဲ့သိက္ခာပုတရားရှင်သာရိပုတ္တရာလည်းပဲအာညစာစားတာလေးရတော့အာဘတ်မသိမ့်ဘူးနေမကောင်းရင်စားလို့ဒါမျိုးပြောလို့မရပါဘူးနေမကောင်းလည်းပဲသွားပြီးတော့ညစာစားရင်ဘုန်းကြီးတို့အာဘတ်သိမ့်တာပဲဒါကြောင့်မို့ဆိုလိုရင်းကရဟန္တာရှင်မြတ်ကြီးတွေတောင်းမှပယ်နှုတ်ခွင့်မရတဲ့အပြစ်သင့်တဲ့သိက္ခာပုဒ်တွေကိုမိမိတို့ကထိန်ခင်းလိုက်တဲ့အတွက်တန်ဃာတော်ရှင်ဘက်ကထိန်အာနိသင်၅ပါးရသွားပြီဆိုရင်အဲ့ဒီသိက္ခာပုဒ်၅ပါးနဲ့ဆက်ပြီးတော့ဘသူမှမပယ်နှုတ်နိုင်တဲ့သိက္ခာပုဒ်တွေကိုဟောဒီကထိန်တင်ငန်းလှူလန်းလိုက်တဲ့အတွက်ဒကာဒကမတွေကနေပြီးတော့အရှင်ဘုရားတို့ဒီသိက္ခာပုဒ်နဲ့တော့အရှင်ဘုရားတို့လွတ်လပ်သွားပြီဒီသိက္ခာပုဒ်နဲ့ဆက်လို့တော့အာဘတ်မသိမ့်တော့ဘူးလို့မိမိတို့ကမပြောတော့လဲပြောတကယ်တော့မိမိတို့ကဒီသိက္ခာပုဒ်တွေကိုယာယီအခိုက်အတန့်အားဖြင့်တရင်ကြလာပြီးတော့တရေနေရနေပြီးတော့တပေါင်းလာပြည့်နေပြီအချိန်၅လလောက်တော့ဒီသိက္ခာပုဒ်တွေနဲ့ဆက်ပြီးတော့အာဘတ်မသိတော့ဘူးအဲ့တော့အာဘတ်မသိအောင်လှုပ်စွမ်းနိုင်တဲ့ဒါနာတဲ့ဒါကြောင့်မို့ခွန်ကြီးတို့ထူးခြားတဲ့ဒါနာလို့ခေါ်ရပါတယ်ပြန်ပြောမယ်ကထိန်လူမှာထူးခြားချက်နှစ်ခုရှိတယ်ကြံတဲ့လူတွေကကိုယ့်ရဲ့ပုဂ္ဂိုလ်ကိုရည်မှန်းပြီးတော့လှူလို့ရှိရင်ရပြီပဲလို့ကထိန်လူမှာတန်ဃာတော်တွေကိုပဲရည်မှန်းပြီးတော့လှူတဲ့အတွက်ဥပါဒံတရားကင်းတဲ့အလူဆိုပြီးတော့ဒါနံပါတ်1ထူးခြားချက်နံပါတ်2ကဒီကထိန်ခင်းတဲ့တန်ဃာတော်ရှင်မြတ်တွေကိုတင့်ရောက်နေတဲ့သိက္ခာပုအာဘတ်များစွာတဲ့ရသိက္ခာပု၅ပုဒ်ကိုတော့ကထိန်အာနိသင်ရလို့ရှိရင်ကင်းလွတ်ခွင့်ရတဲ့အတွက်အရှင်ဘုရားတို့ဒီပြုတ်တို့ကထိန်တင်ငန်းလှူလိုက်တဲ့အတွက်အရှင်ဘုရားတို့အာဘတ်တွေရနေပြီးတော့အထိုက်လျောက်အာဘတ်မသိအောင်အပြစ်မဖြစ်အောင်ဒီပြုတ်တို့က ကူညီရရောက်ပါတယ်ဒီအလူကိုလှူရရောက်ပါတယ်ဆိုပြီးသိက္ခာပုဒ်တွေကိုလျှော့ပေးတဲ့အလူလည်းပဲဖြစ်တဲ့အတွက်ဒါကထိန်ရဲ့ထူချားတဲ့အလူဒါမျိုးသုံးသက်လို့ရပါတယ်ဘယ်လူမှဒါမျိုးမရပါဘူးကြောင်ကြီးတွေဆောက်ပြီးတော့တိမ်မောင်းများစွာကုံလဲပဲဘုန်းကြီးတို့ဒီသိက္ခာပုဒ်ပို့ရောအောင်သိက္ခာပုဒ်တွေအာဘတ်မသိမ့်အောင်လုပ်လို့မရဘူးဒီကထိန်တင်ကတော့တင့်မှန်လေးတစ်ထဲတူပြီးတော့ခင်းလဲပဲဒီအကျိုးရသွားတယ်ဒါကြောင့်မို့ထူချားချက်နှစ်ချက်ရှိတယ်ဆိုတာဒါလေးကိုပြောတာပါအဲ့တော့ဘုန်းကြီးပထမထူးခြားချက်လေးကိုနည်းနည်းပြောပြမယ်အာယုံစိုက်ပြီးတော့နားထောင်ဖို့အဲ့တော့ကထိန်သင်္ကန်းဟာတန်ဓိကဒါနဖြစ်တာနဲ့ရှင်ပြထူးခြားချက်ရှိရောလားဆိုတော့ဘုန်းကြီးတို့ဥပါဒံတရားတွေကင်းကွာသွားပါတယ်ဥပါဒံတရားဆိုတာဘာလဲဆိုတော့စွဲလန်းတတ်တဲ့တရားကိုဥပါဒံလို့ခေါ်ရပါတယ်ဘုန်းကြီးတို့ဒီဥပါဒံဆိုတာ၄မျိုးရှိတယ်ကာမဥပါဒံအရှင်ကောင်းကောင်းလေးတွေစွဲလန်းတာအတန်ကောင်းကောင်းလေးတွေစွဲလန်းတာအနံကောင်းကောင်းလေးတွေစွဲလန်းတာအရသာကောင်းကောင်းမှုမှစားခြင်းတာအတွေ့အထိကောင်းကောင်းလေးတွေအဝဝတာတောင်မှဘလူအဝုတ်လေးမှဝတ်ချင်တာဒါမျိုးလေးတွေဟာကာမုပါဒံလို့ခေါ်ပါတယ်ဒီအစွဲလန်းတွေဟာလည်းပဲအပယ်လေးပါးကိုကြစေနိုင်ပြီးတော့နိဗ္ဗာန်ကိုမရောက်စေနိုင်ပါဘူးဒါကြောင့်မို့ဒီကာမုပါဒံကင်းဖို့လေလိုအပ်ပါတယ်နောက်ဒိဋ္ဌုပါဒံဆိုတာဘာကိုပြောတာလဲဆိုတော့ဒိဋ္ဌုပါဒံဆိုတာအာလှူတယ်ဆိုတာလက်ကကိုယ့်ပစ္စည်းကုန်တာပဲဖတ်တင်တာပဲမိဘတွေလှုပ်ကြွေးနေတယ်ဆိုတာလက်ကကုသိုလ်မရပါဘူးသူတို့ရဲ့သွေးသားတောင်းချမ်းမှုကြောင့်ငါတို့မွေးလာတာပဲကျေးဇူးမရှိပါဘူးစသဖြင့်ဒါမျိုးတွေကိုစွဲလန်းသွားတယ်လှူတယ်ဆိုတာလူလဲလုတဲ့ပုံကိုယ်တွေကနှစ်ပြည်နဲ့မြောက်နေရဲနဲ့ခြောက်ပြီးတော့လှူခံကြတာလှူတန်းတဲ့ဘာပြောတာလဲဆိုတော့နွားတွေလိုခွေးတွေလိုအဝတ်မဝတ်ဖက်နေပြီးတော့အေးခံတာဒီလိုအကျင့်ကျင့်လိုက်လို့ရှိရင်ပါလာတဲ့ဝတ်တရားတွေကုန်သွားပြီးတော့ဆင်းရဲခက်တဲ့ငြိမ်းမှာပဲလို့အယူဆရှိတဲ့လေ့ကျင့်ရှိတဲ့ပုံကိုယ်ဒါကိုစွဲလန်းနေလို့ရှိရင်သီလပတုပါဒံလို့ခေါ်ရပါတယ်ဘုန်းကြီးတို့အိန္ဒိယသွားတဲ့အခါမှာရှားစကြိုတဝိုက်မှာဘုန်းကြီးတို့ဂျိန်ဘုန်းကြီးတွေရှိပါတယ်အဲ့တော့ဒီဂျိန်ဘုန်းကြီးတွေကဘာလဲဆိုတော့အဝတ်မဝတ်ဘူးဆောင်းတွင်လည်းပဲဒီတိုင်းပဲ၊နှွေလည်းပဲဒီတိုင်းပဲအေးထန်နေခံပြီးတော့သူတို့ကအဲ့ဒီအဝတ်မဝတ်တဲ့အတွက်ဒီတန်နေခံနိုင်လို့ရှိရင်ကိလေသာတွေကုန်တာပဲပါလာတဲ့အကုသိုလ်တွေကုန်တာပဲဆိုပြီးတော့အယူမှားပြီးတော့နေကြတာရှိပါတယ်အဲ့တော့ဒီလိုအယူအဆွဲလန်းတွေရှိနေတဲ့ဟာကိုဘုန်းကြီးတို့တိလပတုပါဒံလို့ခေါ်ရပါတယ်ခုချိန်ဒီအိန္ဒိယနိုင်ငံမှာဒီရာဇဂြိုတဝိုက်ကတောင်းနေမှာအဲ့ဒီဂျိန်ဘုန်းကြီးတွေအများကြီးရှိပါသေးတယ်နောက်တစ်ချက်ကဘာလဲဆိုတော့အတ္တဝါရုပါဒံအတ္တဝါရုပါဒံဆိုတာလှူတဲ့တန်းတဲ့ကံမှာပုဂ္ဂိုလ်ဆွဲတယ်ဘယ်ဆရာတော်မှလှူကျင်တာဘယ်ဘုန်းကြီးမှလှူကျင်တာဘယ်ဘုန်းကြီးကငါတို့ကိုဘာလုပ်ပေးဘူးတာဘယ်ဘုန်းကြီးကငါတို့ကိုထမင်းကျွေးဘူးတာစသဖြင့်အဲ့ဒီအစွဲလန်းနဲ့လှူလို့ရှိရင်အတ္တဝါရုပါဒံပုဂ္ဂိုလ်ဆွဲတယ်နဲ့လှူတယ်လို့ခေါ်ရပါတယ်ဘုန်းကြီးတို့နိဗ္ဗာန်ရောက်ဖို့လှူလို့ရှိရင်ဒါနတစ်ခုကအဲ့ဒီအစွဲတွေကင်းရပါတယ်ကာမုပါဒံဘာမှစားကျင်တာဘယ်မှတောက်ကျင်တာဘာမှဆိုတဲ့အစွဲလန်းတွေဒိဋ္ဌုပါဒံအာလှူတာလည်းကားပဲလူလေတွေကလှူခံပြီးတော့လူအတွေကလှူနေတာပဲဆိုတဲ့ကံကံရဲ့အကျိုးကိုမယုံတဲ့အစွဲလန်းနေ။နောက်ပြီးတော့သီလပတုပါဒံစောစောကပြောတဲ့ဂျိန်ဘုံကြီးတွေလိုဒီလိုနေတာကအကုသိုလ်ကုန်တဲ့စသည်ဖြင့်မကောင်းတဲ့ခွေးတွေနွားတွေလိုဒီလိုအဝတ်မဟုတ်ဖက်နဲ့အကျင့်ကျင့်တာတွေကိုသီလပတုပါဒံဒါတွေကိုလည်းပဲစွဲလန်းမှုမရှိရဘူး။အတ္တဝါရုပါဒံဆိုတာပုဂ္ဂိုလ်လည်းစွဲလန်းမှုမရှိရပါဘူး။ဘုန်းကြီးတို့ကထိန်သင်္ကန်းလှူတယ်ဆိုတာအဲ့ဒီအစွဲလန်းကလွတ်ကင်းတဲ့အတွက်တန်ခိကမြောက်ပြီးတော့ဒီအတ္တဝါရုပါဒံစတဲ့ဒီဥပါဒံ၄မျိုးအစွဲကင်းတဲ့အတွက်ဒီကုသိုလ်ဟာအင်မတန်မြင့်မြတ်တဲ့ကုသိုလ်အစွဲကင်းတဲ့ကုသိုလ်နိဗ္ဗာန်ကိုရောက်စေနိုင်တဲ့ကုသိုလ်လို့ခေါ်ရပါတယ်။ဘုန်းကြီးတို့တကယ်လို့များဒီကထိန်သင်္ကန်းကိုသွားပြီးတော့ပုဂ္ဂိုလ်ဆွဲနေတဲ့ဘယ်ဆရာတော်ကိုကထိန်သင်္ကန်းလှူချင်လိုက်တာလို့ပုဂ္ဂိုလ်သွားပြီးတော့ဆွဲတယ်ဆိုရင်အဲ့ဒါဘာလို့ခေါ်လဲအတ္တဝါရုပါဒံလို့ခေါ်ပါတယ်။ကိုယ့်ရဲ့ဌာနဟာပုဂ္ဂိုလ်ဆွဲဖြစ်သွားပြီအဲ့တော့မတန်ရှင်းမစင်ကြယ်တော့ဘူး။မတန်ခြင်းမစင်ကြယ်တော့ဘူးဆိုရင်ဒီကထိန်သင်္ကန်းကထိန်ဌာနမမြောက်ခဲနဲ့ဖြစ်တတ်ပါတယ်။နောက်ပြီးတော့ဒီပုဂ္ဂိုလ်ဆွဲတွေရှိသွားပြီဆိုလို့ယင်တာယာတက်တဲ့လောဘတွေဒီပုဂ္ဂိုလ်ကမှဒီပုဂ္ဂိုလ်ဆိုပြီးတော့ဆွဲလန်းတတ်တဲ့တဏှာတွေလောဘတွေပါသွားတော့ကာမုပါဒံတွေလည်းပဲပါသွားတတ်တယ်။အဲ့တော့ဒီလိုဆွဲလန်းမှုရှိလို့ယင်ကထိန်ဆိုတာမြောက်ကိုမမြောက်ပါဘူး။ဒါကြောင့်မို့ခြားနေရာတွေမှာခြားပုဂ္ဂိုလ်တွေမှာအဲ့ဒီလိုဆွဲလန်းမှုနဲ့သွားလှူနေပြီဆိုရင်အဲ့ဒီကုသိုလ်တွေကနိဗ္ဗာန်ရောက်စေဖို့အတွက်မဖြစ်နိုင်တော့ပါဘူး။ဘာဖြစ်လို့လဲဥပါဒံတွေနဲ့ဆွဲနေတယ်တဲ့။ငါ့ကိုဘယ်ဘုန်းကြီးလေးကဘာလုပ်ပေးဘူးတာ။ငါ့ကိုဘယ်ဘုန်းကြီးလေးကဘာပေးဘူးတာ။စသည်ဖြင့်ဒီအစွဲတွေနဲ့ဆွဲပြီးတော့လှူတယ်ဆိုရင်သူကသူအာဒိဋ္ဌိတွေဘလောက်ဖြုတ်ဖားတာပဲပြောပြောဒီပုဂ္ဂိုလ်ကအစွဲလန်းရှိနေတဲ့အတွက်ဥပါဒံတရားမကင်းတဲ့အတွက်သူ့ရဲ့အလှူအားလည်းပဲနိဗ္ဗာန်ထိမရောက်စေနိုင်ဘူးတဲ့။ခုကထိယံလူကတော့ဒီလိုမဟုတ်တော့ဘူး။ပုဂ္ဂိုလ်ကိုမတုံ့တရဘူးတန်ဃာတော်ရှင်မြတ်တွေမျက်စက်ကြအကြောင်းတိုက်မှာရှိတဲ့တန်ဃာတော်ရှင်မြတ်တွေလှူတယ်ဆိုလို့ရှိရင်အော်တန်ဃာတော်ရှင်မြတ်တွေငါတို့ရဲ့သင်္ကန်းကိုလက်ခံပြီးတော့တန်ဃာတော်ရှင်မြတ်တွေချမ်းချမ်းသာသာနဲ့ရွက်ဆောင်နိုင်ကြပါစေကထိန်အာနိသင်တွေရကြပါစေငါတို့သင်္ကန်းကိုဝတ်ယုံပြီးတော့အချက်ကြောက်လေးဖုံးလွှမ်းပြီးတော့ရာတိဥဒ္ဒန်းလေးခံနိုင်ပြီးတော့တန်ဃာတော်ရှင်မြတ်တွေအလုံးလုံးနိုင်ကြပါစေဆိုပြီးတော့ 但阿古吉曼比罗杜赖比苏罗金，不过在没西罗乌，哎嘛，阿达瓦杜巴人，就在乌巴人的亚干多瓦嘞。阿达瓦杜巴人干米苏因，不过在新疆，天门罗呢，在那当有钱的干多瓦嘞。大家不记得，个天顶啊，不过宝马衰绿，个天顶啊，路路标路过没亚宝，悠悠顶啊，路撇多瓦嘞。个天顶啊，苗青人，个天路苗青人嘞，不过古衰烂比罗路路没亚宝的。大家不个天顶啊，也出家接哈。哎，不过我们懂得别呢，当家婆嘛，当家也供你个阿舅舅，比如路上伢来对，五百人的伢跟呢路撇的，五百人的伢做了阿婆朋友，第多大半的话的撇多嘛，阿龙跟多呢的，第二撇嘛龙娃跟阿婆，不如在那边龙娃嘛跟到嘛，开店阿边五百人的跟，比如路路线低谷多哈，那边的要多呢嘛的，那比如土地啊出价价个巴来做了。所以说把他们出家家家当地家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家家当阿里先苗地婆嘛，没得地呀，偏见比如路段的，不过我们东得来的多，五百人，虽然的跟比如多来的多，低谷多，因为点嘛五百人，因为点嘛八里的孤独路口的五百人，多多的那跟里的孤独路口的多，因为点面上孤独偏多的，他各天路也，各天天安路也出家见得苦，老的这个话来说。ဒီကတိသင်္ကန်းလှူဒန်းလိုက်တဲ့အတွက်ကတိသင်္ကန်းကိုတန်ဃာတော်ရှင်မြတ်တွေကတိန်နဲ့မှညက်ကမဝါစာရီနဲ့ပေးပြီးတော့အနုမောဒနာတွေပြုပြီးတော့အစီအစဉ်တိုင်းကတိခင်းလိုက်ပြီးဆိုရင်တန်ဃာတော်ရှင်မြတ်တွေမှာတင့်ရောက်မယ်အာဘတ်တွေလွတ်သွားတယ်အဲ့ဒါကိုဘုန်းကြီးတို့ကတိအကျိုးအာနိသင်၅ပါးလို့ခေါ်ရပါတယ်ဒီအကျိုးတူ၅ပါးကိုလည်းပဲရှင်သာရိပုတ္တရာဇာတဲ့ယဟန္တာရှင်မြတ်ကြီးတွေတောင်းမှဒီသိက္ခာပုဒ်တွေကျင့်လို့ခွင့်မပေးနိုင်ဘူးမိမိတို့လှူလိုက်တဲ့ကထိန်သင်္ကန်းဟာဒီအကျိုးအာနိသင်သိက္ခာပုဒ်တွေကိုကျင့်လို့ဖွင့်ပေးနိုင်တဲ့အတွက်ဒုတိယထူးခြားချက်ဖြစ်တယ်တဲ့အဲ့တော့ကထိန်အာနိသင်အကျိုး၅ပါးကိုလည်းပဲဘုန်းကြီးတို့သိသင်သိထိုက်တယ်ပေါ့ယနေ့ဒကာဒကမတွေကကထိန်ခင်းတယ်ဆိုပြောကြလို့ချင်းဘယ်သွားပြီးတော့ကထိန်ခင်းမှလဲဆိုရင်မြတ်စွာဘုရားကြောင်းတိုက်စကိုင်းမှာသွားခင်းမှာဒါမျိုးပြောတတ်ကြတယ်အမှန်တော့အဲ့ဒီစကားဟာအစ်စ်မှန်မဟုတ်ပါဘူးကထိန်ခင်းတယ်ဆိုတာဘယ်သူကခင်းတာလဲမင်းတန်ဃာကခင်းရတာပါတန်ဃာတွေကတိန်ထဲမှာသွားပြီးတော့ညကံမဝါစာရီနဲ့ကထိန်နုမောဒနာတွေပြုပြီးတော့ခင်းရတာလူတွေကကထိန်ခင်းတဲ့ထဲမှာလုံးဝမပါရပါဘူးဒါပေမဲ့လူတွေကဘာလို့သွားမလဲကထိန်ခင်းသွားမှာဆိုတာနားတော့လည်နေကြတယ်ပေါ့ဒါဥပစာသဘောနဲ့ပြောရင်တော့မှန်ကောင်းမှန်ပေမဲ့တကယ်တော့အစ်စ်မှန်စကားမဟုတ်ပါဘူးလူတွေကကထိန်သင်္ကန်းကိုလှူယုံမဲ့လှူရပါတယ်ကထိန်သင်္ကန်းသွားလှူမှာကထိန်လျာသင်္ကန်းသွားပြီးတော့ကတ်မှာဒါမျိုးပြောရင်ပို့ပြီးတော့မှန်ပါလိမ့်မယ်ကထိန်ခင်းသွားမယ်ဆိုတာကတော့တိတ်ပြီးတော့မမှန်ဘူးပေါ့မမှန်မိမဲ့ဥပစာစကားအနေနဲ့တော့အလုံးနားလေကြတာပဲ။အော်ကထိန်ခင်းသွားတယ်ဆိုတာကိုယ်တိုင်မခင်းမိမဲ့တန်ဃာတော်ရှင်မြတ်တွေကကထိန်လျာတင်ငန်းလှူမှာဆိုတာတော့အလုံးသဘောပေါက်ကြပါတယ်။အဲ့တော့ကောင်းပြီ။ကထိန်ခင်းပြီးတဲ့အခါမှာတန်ဃာတော်ရှင်မြတ်တွေမှာဒါရိုက်အပြင်အကျိုး၅ပါးရသွားပါတယ်။တက္ကရာဓမ္မတွေမှာအကျိုး၅ပါးဒါရိုက်မရပါဘူး။ဥပမာအပြင်ဘုန်းကြီးတို့ဆွမ်းလှူတယ်ဆိုလို့ရှိရင်တက္ကရာဓမ္မတွေကဆွမ်းအကျိုး၅ပါးဆိုပြီးတော့ပြောကြတယ်။ဆွမ်းကျို၅ပါးရတယ်လို့ပြောကြတယ်တကယ်တော့ဆွမ်းကျို၅ပါးဆိုတာဆွမ်းကတ်တဲ့လူမှဒါတိုင်းမရပါဘူးတန်ဃာတော်ရှင်မြတ်တွေမှာတိုက်ရိုက်ကြည့်ရပါတယ်ဥပမာကြည့်လိုက်လေဝေါဏအစင်းလှခြင်းကြည့်လိုက်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေဒီတမနခင်းလောက်မြန်ဆွမ်းမစားရလို့ရှင်နေ့လေလောက်ဆိုရင်စားပြီးတော့ရုပ်ရည်လေးတွေကနွမ်းပါသွားမှာဒါပေမဲ့လို့ယနေ့တက္ကရာမတွေကနေ့လေမှာဆွမ်းကတ်လိုက်တယ်အာယုံမှာဆွမ်းကတ်လိုက်တယ်ကလိုက်တဲ့တဲ့ခါမှာတန်ဃာတော်ရှင်မြတ်တည်းရဲ့ရုပ်ရည်ဥပရိလေးကြည့်ရတာရှင်လန်းပြီးတော့ရုပ်ဆင်းဟာမလှပြီမဲ့လှတယ်လို့ရှင်လန်းနေတဲ့အတွက်ဆွန့်လူတဲ့ပုဂ္ဂိုလ်ကအဆင်းကိုလည်းလှူရာရောက်တယ်ဆိုတော့စဉ်းစားကြည့်လိုက်ပေါ့မိမိတို့လှူတဲ့ပုဂ္ဂိုလ်ကရနေတာလားတန်ဃာတော်ရှင်မြတ်တည်းရဲ့ဒီအကျိုးရနေတာလားစဉ်းစားကြည့်လိုက်တန်ဃာတော်ရှင်မြတ်တည်းရဲ့တိုက်ရိုက်ရနေတာပါဒါပေမဲ့လို့ဘုန်းကြီးတို့ဒီဆွမ်းလူလို့ရှင်ဆွမ်းကျိုးရတယ်ဆိုတော့တန်ဃာတော်ရှင်မြတ်တည်းအဲ့ဒီအကျိုးရတယ်လို့မိမိတို့လည်းပဲအဆင်းလှခြင်းဆိုတဲ့ဒီအကျိုးတရားဟာသူများစာနေတာတွေကိုမိမိတို့ကနေပြီးတော့မိမိတို့ရွက်ရွာတွေမှာနာခဲ့ဒီဒုက္ခလေးပေးတန်ကြီးခံခဲ့ရတယ်။ဆင်းရဲတာတယောက်လောက်များသွားပြီးတော့ကုညီတိုက်လို့ရှိရင်သူ့မှာကိုဆင်းရဲစိတ်ဆင်းရဲတွေပျောက်ပြီးတော့စိတ်ချမ်းသာသွားမယ်။အဲ့ဒီတကယ်လို့ကိုကပေးလိုက်လို့ထမင်းကျွေးလိုက်လို့ရှိရင်အဲ့ဒီစိတ်ချမ်းသာမှုကသူတို့လက်တွေ့ရခြင်းရသွားတာပဲ။ကိုကလက်တွေ့ရတာမို့သို့တော့ဘုန်းကြီးတို့ကံကံရဲ့အကျိုးဆိုတာသင်္ကန်းလူရင်သင်္ကန်းကျိုးရတာပဲ။နောက်ပြီးတော့ဆွမ်းလူရင်ဆွမ်းကျိုးရတယ်။ဆွမ်းလူလိုက်တဲ့အတွက်အဆင်းကိုလူရရောက်တယ် ကိုယ်စိတ်နဲ့ပါချမ်းသာမှုကိုလှူရာရောက်တယ်ဆိုရင်ဒီအကျိုးတွေကစုမတောင်းလည်းပဲဘုန်းကြီးတို့ຢာသွားပါတယ်ဘုန်းကြီးတို့ဥပမာအပြင်ဘာနဲ့သွားတူတယ်လဲလို့မေးရင်အကုသိုလ်လုပ်တဲ့ပုဂ္ဂိုလ်တွေကြည့်ပေါ့အကုသိုလ်လုပ်တဲ့ပုဂ္ဂိုလ်တွေထဲမှာဘုန်းကြီးတို့ဒီကာမေတုမိစ္ဆာစာရာလေးတစ်ခုပြောကြပါစို့ကာမေတုမိစ္ဆာစာရာသူတစ်ပါးသားသူသမီးတွေကိုဖျက်ဆီးတဲ့ပုဂ္ဂိုလ်တယောက်ဟာဖြစ်လျက်ဘွားတိုင်းမှာဘုရားတပည့်တော်ဘာဖြစ်ပြရလဲညာဖြစ်ပြရစီလို့ဘယ်သူမှစုမတောင်းဘူးစုမတောင်းလည်းပဲကံကံရဲ့အကျိုးဆိုတာယုံကြည်နေရတာသူဖြစ်ကိုဖြစ်မှာပဲဘာဖြစ်လဲသူများရဲ့သားရဲ့သမီးတွေကိုဖျက်ဆီးတဲ့ပုဂ္ဂိုလ်ဖြစ်ရဘွားတိုင်းမှာယောက်ျားမဟုတ်တယ်လို့လို့မိန်းမမဟုတ်တယ်လို့လို့အမျိုးသမီးဖြစ်ရင်လည်းပြည်ပြည်သားသားမဖြစ်အမျိုးသားဖြစ်ရင်လည်းပြည်ပြည်သားသားမဖြစ်အဲ့ဒါဘာအကျိုးလဲကာမိတုမေဆာစာရရဲ့အကျိုးတွေပဲဒါမျိုးတွေသွားပြီးတော့ဖြစ်တဲ့ယောက်ျားမဟုတ်မိန်းမမဟုတ်ပုံစံမျိုးတွေဒါမျိုးတွေသွားပြီးတော့ဖြစ်တတ်တာဟာကာမိတုမိစ္ဆာသတ္တသူတစ်ပါးရဲ့အပေါ်မှာပြင်မှကျူးလွန်ခဲ့လို့တဲ့အဲ့ဒီပုဂ္ဂိုလ်ကဘုန်းကြီးတို့သူတစ်ပါးရဲ့တားဆိုပြီးသမီးမျိုးတွေကိုပြင်မှတဲ့အခါမှာဆူတောင်းလာတာတပည့်တော်ဒီလိုလုပ်ရတဲ့အတွက်ယောက်ျားမဟုတ်မိန်းမမဟုတ်ဒီလိုဖြစ်ပြရစီလို့ဘယ်သူမှဆူမတောင်းပါဘူးဆူမတောင်းလည်းပဲကံကံရဲ့အကျိုးဆိုတာဖြစ်တာပဲဒါတွေကဘုန်းကြီးတို့သိထားဖို့လိုပါတယ်ဒီလိုပဲတဲ့ဘုန်းကြီးတို့သင်္ကန်းလူလို့ရှိရင်သင်္ကန်းအကျိုးအစင်းလာတာဒီဆွမ်းလူရင်ဆွမ်းအကျိုးအစင်းလာတာခွန်အားကြီးတာဒါတွေကလောကီအကျိုးတွေပါဒါတွေကိုစုမတောင်းလည်းပဲဒီအကျောင်းကိုလုပ်ရင်ဒီအကျိုးဟာပြည့်စုံပါတယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကတော့တချို့ရည်စက်ချတဲ့ဆရာတော်တွေကလည်းပဲညာညာဆိုင်ဆိုင်ဖြစ်အောင်အစင်းလာခြင်းခွန်အားကြီးခြင်းနဲ့ခြေရည်ရည်စက်ချပေးတယ်။နောက်ကပုဂ္ဂိုလ်တွေကလည်းပဲဒါတွေကိုစုတောင်းရမယ်ထင်ပြီးတော့နောက်ကလိုက်ဆိုတယ်။အမှန်ဒါတွေဟာစုမတောင်းလည်းပဲကံကံရဲ့အကျိုးမကောင်းတာလုပ်ရင်မကောင်းကျိုးဖြစ်တယ်။ကောင်းတာလုပ်ရင်ကောင်းကျိုးဖြစ်တယ်ဆိုတာယုံကြည်နေဖို့ပဲလိုပါတယ်။စုတောင်းနေစရာမလိုပါဘူး။ခုလည်းပဲဘုန်းကြီးတို့ဒီကထရင်ကျိုးဆိုတာတန်ဃာတော်ရှင်မြတ်တွေမှာတိုက်ရိုက်သွားပြီးတော့ရပါတယ်အဲ့တော့တန်ဃာတော်ရှင်မြတ်တွေတိုက်ရိုက်ရတယ်လို့မိမိတို့လည်းပဲဒီအကျိုးအနိသင်ဟာကထရင်သင်္ကန်းကိုစေနာပြတ်တမ်းပြီးလှူလိုက်ပြီးဆိုရင်ကိုယ့်အတွက်ဒီစုတွေဟာမတောင်းလည်းပဲရတယ်တဲ့ကိုတောင်းဖို့ရာအတွက်ကတော့ခန္ဓာဆင်းရဲချုပ်ငြိမ်ရာနိဗ္ဗာန်မျက်မှောက်ပြုပြရစေဆိုတာဒါလေးကတော့အမြဲတမ်းစုတောင်းပေးရတယ်လောကုတ္တရာနိဗ္ဗာန်ချမ်းသာကတော့စုမတောင်းလို့ရှိရင်မရနိုင်ဘူးအဲ့တော့လောကီအကျိုးတွေကတော့သွားစုမတောင်းနဲ့စုတောင်းလို့ရှိရင်လောဘဖြစ်တာပဲအဖက်တင်တယ်စုမတောင်းလည်းပဲပြည့်စုံမှာပဲစုတောင်းလည်းပဲပြည့်စုံမှာပဲကံကံရဲ့အကျိုးကိုယုံကြည်တယ်တရားတရားဆိုတာအဲ့လိုသိနေဖို့ဘုန်းကြီးကဟောပေးခြင်းဖြစ်တယ်စုတောင်းနေဖို့ဟောတာမဟုတ်ဘူးမိမိတို့တောင်းတရမှာကဆင်းရဲခက်တဲ့ခြုံငင်းရာဒီ32ဘုံကကျွတ်လို့ရနိဗ္ဗာန်ကိုမညံဖူညံနဲ့မျက်မှောက်ပြုပြရစေလို့ဒါလေးတစ်ခုပဲအာယုံပြုထားရမယ်ပေါ့ရေစက်ချရင်ဘုန်းကြီးတို့အဲ့တော့ဉာဏ်တော်ဒီကထိန်အကျိုးအာနိသင်၅ပါးရတယ်လို့မိမိတို့လည်းရတယ်ဆိုတော့ပထမအကျိုးကဘာလဲဆိုတော့ဘုန်းကြီးတို့မိမိတို့ကထိန်ခင်းလိုက်ပြီဆိုရင်အနာမန္တစာတော်တဲ့နံပါတ်1အကျိုးကအနာမန္တစာတော်ဆိုတာထင်ကြားရှိမှန်ယဟန်တံဝေမပန်မကြမြို့ကျင်းသို့သွားနိုင်ခြင်း၎င်းတဲ့အနာမန္တစာတော်ထင်ကြားရှိမှန်ယဟန်တံဝေမပန်မကြမြို့တွင်ရွာတွင်သို့သွားနိုင်ခြင်း၎င်းတဲ့ဒီအကျိုးရတယ်ဘုန်းကြီးတို့ပုံမှန်ဆိုလို့ရှိရင်ဟောဒီမနက်ခင်းမှာအိမ်တအိမ်ကနေပြီးတော့ဆွန်စားပင့်နေဆိုကြပါစို့အရှင်ဘုရားဒီပြတော့ရင်မုတ်တီလာဖုံးပေးလဲပါအရှင်ဘုရားဒီပြတော့ရင်ထမင်းလာဖုံးပေးလဲပါသူမအပ်မယာဒီနဲ့ဖိတ်မှန်တယ်အဲ့တော့မမအပ်မယာဒီနဲ့ဖိတ်မှန်တယ်ဆိုလို့ရှိရင်ဘုန်းကြီးတို့သွားပြီးတော့ဆွန်ဖုံးပေးကောင်းပါလေတပါးတဲ့အနေနဲ့သို့တော့အဲ့ဒီဆွန်ဖုံးပေးသွားတဲ့အခါမှာဒီအိမ်ကပင့်ဖိတ်တယ်ဆိုရင်အဲ့ဒီအိမ်ကိုမသွားသေးပဲနဲ့ဒီအိမ်လေးတွေလှည့်ပြီးတော့စကားပြောလိုက်ဒါကဆွန်စားပြီးတဲ့အခါမှာအခြားအိမ်ကိုလှည့်ပြီးတော့စကားပြောလိုက်လို့ရှိရင်ဘုန်းကြီးတို့အာဘတ်တင်ပါတယ်။မနေ့ပိုင်းမှာသွားရင်ကိုအာဘတ်ကတင်ပါတယ်။ဒါပေမဲ့ကထိန်ခင်းလိုက်ပြီးဆိုလို့ရှိရင်ဘာလွတ်လပ်ခွင့်ရသွားတယ်ဆိုတော့အိမ်တရင်ကရှင်ဘုရားဒီပြတော့ရင်မုတ်တီလာဖုံးပေးပါလာစားလဲပါဆိုရင်သွားပြီးတော့စားတယ်။စားတဲ့အခါမှာဟာဟိုဘက်အိမ်ကပင်းလို့သွားလိုက်ဒီဘက်အိမ်ကလည်းမပင်မဲနဲ့သွားပြီးတော့စကားပြောလိုက်လို့ရှိရင်အဲ့ဒါမှာဒီကထိန်အာနိသင်ရတဲ့ပုဂ္ဂိုလ်ကျတဲ့တရင်ကျလာပြီးတော့တရက်ကနေပြီးတော့တပေါင်းလာပြည့်နေ၅လအတွင်းမှာအဲ့ဒီလိုဆွန်စားသွားတဲ့အခါမှာမပန်ပြောပဲနဲ့ဟိုအိမ်ဒီအိမ်ဒီသွားတဲ့အခါမှာအာဘတ်မတင်ဘူးကထေအာနိတင်မရတဲ့ပုဂ္ဂိုလ်ကြတော့အာဘတ်တင်တယ်တဲ့ဒါကြောင့်မို့ခွန်ကြီးတို့အဲ့ဒီအကျိုးကိုတန်ဃာတော်ရှင်မြတ်တွေကလှူဒန်းရရောက်တယ်အဲ့ဒါကထေအာနိတင်အကျိုးတွေကနံပါတ်1အကျိုးပါတန်ဃာတော်ရှင်မြတ်တွေအာဘတ်တင်မဲ့ရေးရနေပြီးတော့မိမိတို့ကကထိန်ခင်းလိုက်တဲ့အတွက်အဲ့ဒီတန်ဃာတော်ရှင်မြတ်ဟာထင်ရှားရှိနေတဲ့ယဟန်ကိုကြောင်းမှမပန်ပြောပဲနဲ့ဆွန်စားသွားရင်းနဲ့ဟိုအိမ်သွားလိုက်ဒီအိမ်သွားလိုက်အမှတ်တမှတ်သွားလိုက်လို့ရှိရင်အာဘတ်မတင်ရင်ဆိုတဲ့အကျိုးကိုရသွားပါတယ်ကောင်းပြီကထိန်တကာတကာမတွေရောဘာအကျိုးရတယ်လဲဆိုတော့လွတ်လွတ်လပ်လပ်သွားရခြင်းအကျိုးရတယ်တဲ့ဘုန်းကြီးတို့ဒီကထိန်ခင်းမှုတဲ့ပုံကိုယ်တွေကဘယ်နိုင်ငံမှာပဲဖြစ်ဖြစ်အာဘယ်သူအချုပ်ချယ်မှမရှိဘူးကထိန်သွားခင်းခြင်းနဲ့ဆိုရင်သွားပြီးတော့ခင်းတယ်မသွားနဲ့ဘာဖြစ်တယ်နဲ့ကောင်းတဲ့လုံလုံတာကူပဲတာမြစ်ပံပုံကိုမရှိဘူးအဲ့တော့လွတ်လွတ်လပ်လပ်ဖြီးသွားရခြင်းအကျိုးတွေဟာသူ့မတောင်းလည်းပဲလို့ရတယ်ဆိုတာရှင်းစရာတော်ကြီးတွေကမိန့်တော်မူခဲ့ပါတယ်ဒါကြောင့်တန်ဃာတော်ရှင်မြတ်တွေက 天下心里的人我们帮教会的从这边路线多少的卡比阿巴没等的路比阿巴更路的路明明路那边白多多路路路路路路等阿德嘛孤独路那里到嘛秋前面不顾呢没注意啊无的高那路的路的卡嘛秋前比如天秋面不顾天秋面苏亚里没注意啊无打那不对屁呀不好嘛都路路比走没个天也就安利的打理我路的亚奶奶的နောက်နံပါတ်၄ကျူကဘာလဲဆိုတော့အတ္တမာဒနာစာရောတဲ့အတ္တမာဒနာစာရောဆိုတာအတ္တမာဒနာစာရောဒိဋ္ဌံတင်အပ်တင်ငန်းမြတ်ကိုအရတဘာမယူဘဲသွားနိုင်ခြင်း၎င်းတဲ့ဘုန်းကြီးတို့ယန်းတော်တွေမှာဆိုရင်ဝိနိတိစီဝရိဒုတင်ဆောင်တိတာတို့ဝိနိတိစီဝရိဒုတင်ဆောင်နာတို့နောက်ဒုတင်တိစီဝရိဆောင်နာတို့ဒါမျိုးတွေရှိပါတယ်အဲ့ဒီယန်းတော်တွေကဘုန်းကြီးတို့ဒုတင်ဆောင်ပြီးလို့ရှင်ဘာလို့ရတယ်ဆိုတော့ကြောင်းထဲမှာဆောင်နေတဲ့မြတ်ကာလပတ်လို့တဲ့မိုင်းတင်ငန်းဧကတိတင်ငန်းနှစ်ထပ်တင်ငန်းဒုက္ခတင်ငန်းကြီးတွေဒီတင်ငန်းကြီးတွေ ਨੇ ဘုန်းကြီးတို့အာယုံတက်တဲ့ချိန်မှာကင်းမနေရအောင်ကင်းနေလို့ရှင်အာဘက်ကိုတင်သွားတယ်အဲဘုန်းကြီးတို့ကထိန်ခင်းလိုက်တဲ့အခါကျတော့ဘာဖြစ်သွားတယ်ဆိုတော့ဒုတင်တော့ဒီတိစီဝရိတ်တော်ဝိနိတိစီဝရိတ်တော်ဆောင်းထားပါရဲ့ဒါပေမဲ့လို့ဒီเจ้าမှာတင်ငန်းထားခဲ့တယ်ခီးသွားတဲ့အခါဒီတင်ငန်းကြီးပခုံးမောမတင်မဲနဲ့ပေါ့ပေါ့ပါပါနဲ့အာယုံတက်တဲ့ချိန်မှာဒီတင်ငန်းကြီး ਨੇ ကင်းပြီးတော့တင်ငန်းကစကိုင်းထားတယ်ကိုယ်ကိုယ်တိုင်ကဘာဖြစ်နေလဲရန်ကုန်ရောက်နေပြီမယ်အာဘတ်တွေမတင်တော့ဘူးပေါ့အပြစ်မဖြစ်တော့ဘူးပေါ့အဲ့တော့ကထိန်ခင်းလိုက်တဲ့အတွက်အဲ့ဒီသင်ငန်းကြီးတွေဘာတွေအပိုသင်ငန်းတွေကိုအနီးနားလေးမှာယူဆောင်ပြီးတော့အာယုံတက်တဲ့ချိန်မှာကိုယ်နဲ့နှစ်တောင့်တော်အတွင်းမှာမထားပဲနဲ့ထားခြင်းရထားပြီးတော့လွတ်လွတ်လပ်လပ်နေခွင့်ရသွားပါတယ်ဒါကဘုန်းကြီးတို့ရန်တော်ရှင်မြတ်တွေဒီသိခါဘုတ်ကအာဘတ်ကနေလွတ်ကင်းခွင့်ရသွားတယ်လူတွေလည်းပဲဒီတိုင်းပဲတဲ့ဘာကျူအာနိသင်တွေရလဲဆိုတော့ဘုန်းကြီးတို့ဒီသွားရလာတဲ့အခါမှာဒီအာဘတ်မတင့်တယ်လို့ပဲအနောက်ရှက်မရှိပဲနဲ့သွားနိုင်ပါတယ်အနောက်ရှက်ကင်းကင်းနဲ့သွားနိုင်တယ်ပေါ့စောစောကလွတ်လွတ်လပ်လပ်သွားနိုင်တယ်ဒါကအနောက်ရှက်ဒီကင်းပြီးတော့သွားနိုင်လာနိုင်တဲ့အကျိုးတွေကိုရတယ်တဲ့နေရာတကာမှာဘုန်းကြီးတို့ဝန်တုပ်ဝန်ပိုးကြီးတွေမပါတော့ဘူးပေါ့ခုခေတ်မှာဆိုလို့ရှိရင်ပစ္စည်းအများကြီးတရားမဲ့စားဟိုမှာကူညီမဲ့လူပေါ်တယ်ခုလိုဆိုရင်ကထိန်ခင်းတယ်ဆိုလို့ရှိရင်ကျောင်းတကာတကာမတွေကဒီမှာစီစဉ်ပေးလိုက်တယ်အဲ့ဒီလိုပေါ်ပါခြင်းအကျိုးဆိုတာကထိန်ခင်းနေမှုတဲ့ပုံကိုယ်ဒီမှာဒါတံပြန်အကျိုးဆိုတာရနိုင်တယ်ဒီလိုမှမဟုတ်ဘူးမိကောင်းဆွေကောင်းမရှိဘူးဆိုရင်ပစ္စည်းတွေသေဟာမဟာကိုယ်တိုင်းစီစဉ်ဟာခောက်ခောက်ခါခါသွားပြီးမှဒါနာတစ်ခုဆိုတာမရောက်ပါတယ်အဲ့ဒါကိုမပေါ်မပါသွားရလို့ခေါ်တော့ရောက်ပါတယ်ခုလိုတန်ဃာတော်ရှင်မြတ်တွေကိုကထိန်လူလိုက်တဲ့အတွက်တန်ဃာတော်ရှင်မြတ်တွေသင်ငန်းကြီးတွေထားခဲ့ပြီးတော့ရန်ကုန်သွားတယ်အာဘတ်မတင်အဲ့ဒီလိုပဲမိမိတို့မှလည်းပဲအကျိုးအာနိသင်ရသွားတဲ့လာတဲ့နေရာမှာလွတ်လွတ်လပ်လပ်နဲ့အနောက်ရှက်မရှိပဲနဲ့စီမံနိုင်ခွင့်ရှိတယ်တဲ့ဒီအကျိုးအာနိသင်တွေကိုလည်းပဲကြာသွားနိုင်ပါတယ်ဒါကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကကထိန်သင်္ကန်းပညတ်ခဲ့တာပါနောက်ပြီးတော့တတိယအကျိုးကဘာလဲဆိုတော့ယာဝတတံဒိဋ္ဌံဝိကတ်မပြုတ်လက်ပဲလိုအပ်များသင်္ကန်းများကိုဆောင်ထားနိုင်ခြင်း၎င်းတဲ့အဲ့တော့ခွန်ကြီးတို့ဒီဝိနည်းမှာဒီသင်္ကန်းတွေဘာတွေဆိုလို့ရှိရင်ပိုလာတဲ့သင်္ကန်းတိစီဝရိတ်ကပိုတဲ့သင်္ကန်းဆိုရင်အဋ္ဌထံရင်လည်းပဲတင်ရမယ်ဝိကပ္ပနာရင်လည်းပြုရမယ်ဒီလိုမှမဟုတ်ပဲနဲ့သင်္ကန်းတွေပိုလာလို့ဆယ်ရက်ကျော်ပြီဆိုရင်အာဘတ်တင်ပါတယ်အဲ့တော့မိမိတို့ကထိန်ခင်းလိုက်တဲ့အတွက်ဘာဖြစ်သွားလဲဆိုတော့ဘုန်းကြီးတို့ဟောဒီ၅လအတွင်းတပေါင်းလပြည့်အတွင်းမှာသင်္ကန်းတွေဟိုကလှူကြဒီကလှူကြဘုန်းကြီးတို့ကတရားဓမ္မတွေရကထိန်အာနိသင်ရအောင်သင်္ကန်းလှူလိုက်တဲ့အတွက်ကထိန်ခင်းထားတဲ့အတွက်ဘာဖြစ်လဲသင်္ကန်းအပူတွေကိုထားကောင်းသွားတယ်အဲ့ဒီထားကောင်းတာအာဘတ်မတင်တော့ဘူးဒီအာဘတ်မတင်ရင်းဆိုတဲ့အကျိုးကထိန်အာနိသင်ကိုလည်းပဲတရားဓမ္မတွေကလှူဒန်းညာရောက်တယ်တဲ့ပော့ရော့ရာရောက်တယ်ပေါ့လျှော့ပေးရာရောက်တယ်ပေါ့ဒါကြောင့်မို့ခွန်ကြီးတို့သင်္ကန်းပို့တွေဘာတွေမထားကောင်းတဲ့ဟာတွေလည်းပဲထားကောင်းသွားပြီးတော့သူကသူအစုံ30လာလာ40လာလာဒီတိုင်းထားတဲ့အတွက်အာဘတ်မတင်တော့ဘူးအဲ့တော့ကထိန်တရားဓမ္မတွေလည်းပဲဘာအကျိုးရမလဲဆိုတော့ကိုယ့်ရဲ့ပစ္စည်းကိုရန်သူမျိုး၅ပါးနှောက်ယှက်ကင်းသွားတတ်တယ်တန်ဃာတော်ရှင်မြတ်တွေသင်္ကန်းတွေအပူရှံဖြစ်လာလို့ဘုန်းကြီးတို့ဒီကထိန်ခင်းမထားဘူးဆိုလို့ချင်းအဲ့ဒီသင်္ကန်းကိုစွန့်ပြရတယ်စွန့်ပြီးတော့အာဘတ်ကိုဘုန်းကြီးတို့ဒေသနာကြားရပါတယ်ခုတော့တန်ဃာတော်ရှင်မြတ်ဒီသင်္ကန်းပို့ဒီစွန့်စရာမလိုတော့ဘူးဆိုတဲ့အကျိုးကိုຢာသွားတယ်လို့မိမိတို့ရဲ့ရရှိလာတဲ့ပစ္စည်းကိုလည်းပဲပြည်သူပိုင်းသိန်းသားတို့ဒါမျိုးတွေကဖြစ်ရပွားတိုင်းမှာကင်းလော့သွားတတ်ပါတယ်ဆိုတော့ကနာကိမုံတိုင်းတို့ပစ္စည်းတွေလည်းပဲဒီကထိန်အာနိသင်တွေຢာပြီးတဲ့အခါမှာခိုင်မြဲလာပြီဆိုရင်ဖြစ်ရပွားတိုင်းမှာရေရန်သူတွေမိရန်သူတွေတကုတ်ဓမြရန်သူတွေအိမ်ကသာသုသမီးစုအလောင်းစားလုပ်တဲ့ပုဂ္ဂိုလ်ရဲ့ရန်သူတွေကကိုယ့်ရဲ့ပစ္စည်းဟာကင်းလွတ်ခွင့်ရသွားပါတယ်ရန်တော်ရှင်မြတ်တွေအပို့ထားပြီးတော့ကိုယ့်ရဲ့ပစ္စည်းကိုစွန့်မပြရတဲ့အကျိုးရသွားတယ်လို့မိမိတို့ရဲ့ပစ္စည်းကိုလည်းရန်သူမျိုး၅ပါးရဲ့အနောက်ရှက်ကကင်းသွားတယ်တဲ့ဒီကထိန်အာနိသင်ကိုလည်းပဲကထိန်ကိုတကယ်စေနာထက်ထက်တန်တန်နဲ့ခင်းရင်ဘဝပေါင်းများစွာဒီအကျိုးတွေရသွားနိုင်ပါတယ်ဒါကြောင့်ရန်သူမျိုး၅ပါးကင်းရှင်းရင်အကျိုးကိုလည်းပဲဆုမတောင်းလည်းပဲရတယ်တဲ့နောက်နံပါတ်၄ကဘာလဲဆိုတော့ကနာဘောဇနာကနာဘောဇနာဆိုတာဘာဆိုလဲဆိုတော့ ကနာဘောဇဉ်နဲ့၄ပါးကစဒိုင်ကနာအားလှူကြဖိညာဘောဇဉ်များကို၄ပါးတူသုံးခံယူသုံးဆောင်နိုင်ခြင်း၎င်းနဲ့ဘုန်းကြီးတို့တန်ဃာတော်ရှင်ပြတ်တွေနံပါတ်၄ကျူကဘာရလဲဆိုတော့ဒကာဒကမတွေကတချို့ကျဝီနီနာမလဲတော့ဘာပြောလဲဆိုတော့အရှင်ဘုရားအရှင်ဘုရားတို့ကြောင့်ကတန်ဃာ၄၅ပါးလောက်ဒီဘုရားတို့အေးမုတ်တီလာဖုတ်လာစားလဲပါဘုရားဒါမျိုးလျှောက်ကြတယ်ဘုန်းကြီးတို့တန်ဃာတော်ရှင်ပြတ်တွေဆွမ်းဆိုတဲ့သကလုံးပါမှာဖုံပေးကောင်းပါတယ်၄ပါးကြော်လို့ရှိရင်ရှင်ဘုရားဒီဘုရားတို့ကြောင့်ဒီဘုရားတို့အိမ်ကိုမုတ်တီစွမ်းဖုံပေးပါဘုရားတပည့်တော်အိမ်ကိုခောက်ဆွဲစွမ်းဖုံးပေးကြွပါဖေ။တပည့်တော်အိမ်ကိုလက်ဖက်ရည်စွမ်းထက်တရားစွမ်းဖုံးပေးကြွပါဖေ။ဆိုမှတန်ဃာတော်ရှင်မြတ်တွေ၄ပါးစပြီးတော့များတဲ့တန်ဃာတွေဟာစွန့်စားကြွကောင်းပါတယ်။ဒီလိုမှမဟုတ်ဘဲနဲ့ဒကာဒကာမတွေကဝီနီနာမလဲပဲနဲ့တပည့်တော်အိမ်လက်ဖက်ရည်တောက်ကြွပါကိုတော့တပည့်တော်အိမ်ထက်တရားလာစားလဲပါဆိုလို့ချင်းအဲ့ဒီလိုသွားလို့ချင်း၄ပါး၅ပါးသွားရင်အာဘတ်တင်ပါတယ်။ခုကထိန်ခင်းလိုက်တဲ့အခါမှာဘာကြိုးရတယ်ဆိုတော့တကယ်လို့တရားဓမ္မတွေကဝီနီနာမလဲတဲ့အတွက်ဆွမ်းဆွမ်းဆိုတဲ့စကားလုံးမပါဘဲနဲ့ရှောက်ပေမဲ့လို့ဟောဒီကတိအာနိသင်ကြားထားတော့လို့ရှိရင်သွားပြီးတော့ဆုံပုံပေးလို့ရှိရင်ဘုန်းကြီးတို့အာဘတ်မတင်ဘူးတဲ့အစားတော့စားလိုက်တဲ့အတွက်အပြစ်တွေကင်းသွားတယ်အဲ့ဒီလိုမပတ်တဲ့နည်းနဲ့ပင်ဖိတ်လဲပဲဘုန်းကြီးတို့ကလိုက်ပြီးတော့ဖုံပေးခြင်းလို့ရှိရင်လိုက်ပြီးတော့ဖုံပေးကောင်းသွားတယ်အဲ့ဒီအကျိုးအာနိသင်ကိုလည်းပဲကတိခင်းတဲ့တရားဓမ္မတွေကဒီသိက္ခာပုဂ္ဂိုလ်လည်းပဲရှော့ပေါ်ရရောက်သွားတယ်တဲ့အဲ့တော့မိမိတို့ဘာအကျိုးရတယ်လဲဆိုတော့မိမိတို့လည်းပဲအစားတောင်းတဲ့ပတ်သက်ပြီးတော့အစိတ်တင်တာတို့တခုခုဖြစ်တာတို့လုံးဝမဖြစ်နိုင်တော့ဘူးပေါ့ဒီကထိန်အာနိသင်ကိုတန်ဃာတော်ရှင်မြတ်တွေကထိန်အာနိသင်ရတဲ့အခါမှာဆွမ်းစားလိုက်တဲ့အခါမှာသူ့အတူဘယ်နည်းနဲ့ပဲပြင့်ပြင့်ဆုံးဖုံးပေးရင်အာဘတ်မတင်တယ်လို့မိမိတို့လည်းပဲအစားတောင်းတဲ့ပတ်သက်လို့ဘာတွေပဲစားစားအများအပြင်အစိတ်အတောက်တွေမတင်မဲနဲ့အန္တရာယ်ကင်းရှင်းဆိုတဲ့အကျိုးကိုရတယ်တဲ့ဒါလည်းပဲဆူတောင်းစရာမလိုပါဘူးတောင်းတနေစရာမလိုတဲ့အကျိုးပါတန်ဃာတော်ရှင်မြတ်တွေကိုဒီအကျိုးရပါစေဆိုလှူဒါန်းနိုင်ကိုလည်းပဲဒီအကျိုးပြန်ရသွားတာပဲနောက်တစ်ချက်ကနောက်ဆုံးနံပါတ်5ကျိုးကဘာလဲဆိုတော့ယောတတစီဝရုပ်ပါတော့သောနေတံဘွိတတိတဲ့ဘွိတို့ဒီနေ့ကထိန်ခင်းလိုက်တယ်ကထိန်ခင်းပြီးတဲ့နောက်ပိုင်းမှာဟောဒီတပေါင်းလားပြည့်နေအတွင်းမှာဟာသင်္ကန်း10စုံလားလှူတယ်အဲ့ဒီသင်္ကန်း10စုံကိုဟောဒီကထိန်အာနိသင်ရတဲ့ယဟန်တွေကိုပဲဝေပေးရပါတယ်သူတို့မှခံစား권ရှိပါတယ်နောက်မှတင်းကျုပ်ပြီးမှကထိန်ခင်းပြီးမှတန်ဃာပါတရားရောက်လာတယ်သင်္ကန်းကကြောင်းမှာရှိတဲ့တန်ဃာ53ပါးယဟန်တော်53ပါးလှူဒန်းထားတယ်။အစုံကလည်းပဲ53ပါးရှိတယ်။53စုံပဲရှိတယ်ဆိုရင်အဲ့ဒီကထိန်ခင်းတဲ့ယဟန်တော်တွေပဲအဲ့ဒီသင်္ကန်း53စုံကိုလှူလိုက်ပါတဲ့ရပိုင်ခွင့်ရှိတယ်။ကထိန်ခင်းပြီးမှကထိန်အာနိသင်မရှိတဲ့ယဟန်တော်တွေသူကသူတရားရောက်လာလာသူကသူအသက်တွေဘယ်လောက်ပဲကြီးကြီးအဲ့ဒီတန်ဃာတော်တွေကိုခွဲဝေပေးခွင့်မရှိတော့ဘူးတဲ့မပေးလည်းပဲအပြစ်မတင်တော့ဘူး။အဲ့ဒါဟာဘာလဲဆိုတော့ကထိန်အာနိသင်အကျိုးတန်ဃာတော်ရှင်မြတ်တွေကိုလက်လာပါရအောင်လည်းပဲကိုကနေတွေ့ဝိုက်ပြီးတော့လုံပေးရရောက်သွားပါလေ။အဲ့တော့ဘာဖြစ်လဲဆိုတော့တန်ဃာတော်ရှင်မြတ်တွေအဲ့ဒီလိုအကျိုးအာနိသင်ရတယ်လို့မိမိတို့လည်းပဲဘာဖြစ်တယ်။သွားတဲ့နေရာတွေမှာတခါတရံကိုကပစ္စည်းဥစ္စာတွေပေါနေပြီမဲ့တနေရာရသွားတယ်။ဥပမာအပြင်တောင်ကြီးတို့လိုချမ်းတဲ့နေရာသွားတယ်။ကိုကနေပြီးတော့အမှတ်တမဲ့သွားလိုက်တယ်။ဟိုရောက်မှမိုးရေရွာလို့တအားချမ်းလို့အနှွေးတယ်မရှိဘာမရှိဒါမျိုးတွေပြဿနာဖြစ်တယ်ဆိုတာကထိန်အာနိသင်မရတဲ့ပုဂ္ဂိုလ်ကထိန်သင်္ကန်းမလူဘူးတဲ့ပုဂ္ဂိုလ်တွေဖြစ်ရပွားတိုင်းမှာဒါမျိုးပြဿနာတွေကြုံတတ်တယ်။ကထိန်သင်္ကန်းလူဘူးတဲ့ပုဂ္ဂိုလ်တွေကြရောက်တဲ့နေရာမှာအဆင်သင့်လေးတွေဖြစ်သွားတာပဲ။သူကသူကိုကမရှိဘူးဆိုရင်ရှိတဲ့ပုဂ္ဂိုလ်ကရန်တဲ့၊ကုညီတာ၊မဆာတာ၊ဘာလူလုံးပဲဆိုရင်အဲ့ဒီအတူအတွက်ဝိုင်းဝန်းပြီးတော့ကုညီတာအရန်တဲ့မိမိရဲ့မိကောင်းဆွေကောင်းတွေရှိပြီးတော့အဝတ်ထည်တွေပြည့်စုံ၊ခြုံစရာတွေပြည့်စုံစသည်ဖြင့်ဒါမျိုးပြည့်စုံတဲ့အကျိုးဟာနောက်ဆုံးယဟန်တော်ရှင်မြတ်တွေကိုကထိန်အာနိသင်ရအောင်လှူဒန်းတဲ့အကျိုးကိုရတာလို့ဒါလေးတွေကိုဘုန်းကြီးကသိအောင်ဟောပေးခြင်းဖြစ်ပါတယ်ဆူတောင်းရအောင်လိုချင်တက်မှတ်မှုမရှိအောင်ဟောပေးခြင်းမဟုတ်ပါဘူးယုံကြည်နေအောင်ဟောပေးခြင်းဖြစ်ပါတယ်ဒါကြောင့်မို့ကထိန်အာနိသင်အကျိုး၅ပါးဟာဒါရိုက်အားဖြင့်ယဟန်တော်ရှင်မြတ်တွေရတယ်ဒါပေမဲ့လို့ဒကာဒကမတွေလည်းပဲတွေ့ဝိုက်ပြီးတော့ဆူမတောင်းလည်းပဲယဟန်တော်ရှင်မြတ်တွေကိုဆွမ်းလူရင်အစင်းလာခြင်းစားတဲ့အကျိုးတွေကိုလှူရရောက်ရင်ကို့မှာလည်းပဲအစင်းလာခြင်းစားတဲ့အကျိုးတွေဟာဆူမတောင်းလည်းပဲပြည့်စုံတယ်လို့ယနေ့တန်ဃာတော်ရှင်မြတ်တွေကိုကထိန်နေငန်းလှူလိုက်တဲ့အခါမှာတန်ဃာတော်ရှင်မြတ်တွေကထိန်အာနိသင်အကျိုး၅ပါးကိုဓာတ်ရိုက်ရသွားတယ်။မိမိတို့ကတော့အဲ့ဒီလိုတန်ဃာတော်ရှင်မြတ်တွေကိုရပါစေဆိုတဲ့စိတ်စေနာတန်တန်နဲ့လှူဒန်းလိုက်တဲ့အတွက်ဖြစ်ရပေါ်တိုင်းမှာဒီအကျိုးအာနိသင်၅ပါးဆုမတောင်းလည်းပဲပြည့်စုံသွားမယ်တဲ့။ဆုတောင်းလည်းပဲပြည့်စုံပါပဲ။ဆုတောင်းလို့ရှိရင်တော့တဏှာလောဘတွေချေပြီးတော့ကိုယ့်ရဲ့ကုသိုလ်ဟာကုသိုလ်အစ်စ်မဖြစ်ဘဲနဲ့အကုသိုလ်တွေရောထွေးသွားတတ်ပါလေ။စေရနာသုံးတန်မပြတ်ထမ်းပဲဖြစ်သွားတတ်ပါလေ။သူမတောင်းတော့ကြတော့နိဗ္ဗာန်တခုတည်းဆုတောင်းတဲ့အခါကျတော့ဒီကထိန်အာနိသင်အကျိုးအာနိသင်တွေရပါရသေးဆိုဆုတောင်းတဲ့ပုဂ္ဂိုလ်တန်နဲ့မှာလောဘဖြစ်တယ်လို့ရိုးရိုးလေးနိဗ္ဗာန်ကိုပဲရည်မှန်းလူတဲ့ပုဂ္ဂိုလ်ကျအဲ့ဒီလောဘတွေမဖြစ်တော့ဘူးတဲ့အဲ့တော့ကုသိုလ်စစ်ပြီးတော့နိဗ္ဗာန်တွေရောက်စေနိုင်တဲ့ကထိဏဒါနကုသိုလ်ဖြစ်သွားတယ်ဆိုတာလေးကိုဘုန်းကြီးကသိစေချင်ပါတယ်ဒါကြောင့်မို့ယနေ့ရန်ကုန်ဘိုလ်ကလေးအေရာရွာကတရားဓမ္မတွေကထိန်လာပြီးတော့ခင်းကြတယ် กระทิงเนี่ยเสร็จแต่เตยาก็เลยไปพ่อนี่ไม่ขอพูดได้บ่าวดาปฐมาสงจีขอจีนဖြစ်ပါတယ်အဲ့တော့ဒီတရားလေးကိုနာပြီးတော့กระทิงဒိဗေတွေတီးပြီးမတိုးတင်ငန်းစားတဲ့ဒိဗေတွေကိုလည်းပဲနားလည်သွားတယ်နောက်ပြီးတော့กระทิงရဲ့ထူးခြားချက်အချက်နှစ်ချက်ကလည်းပဲနံပါတ်1တန်ခိကဒါနာဖြစ်တဲ့အတွက်ဥပါဒံတရားတွေအစွဲလမ်းတွေကင်းပြီးတော့တန်ခါကြီးမှန်းလူမှရတယ်တန်ခါကြီးမှန်းလို့ရှင်တန်ခါဂုံလူအောင်ပြုလို့ရှင်အကျိုးတွေဟာဘုန်းကြီးတို့စုမတောင်းလည်းပဲပို့ပြီးတော့အကျိုးကြီးပါတယ်ပုဂ္ဂိုလ်ကိုကြည်မှန်းလို့ရှိရင်အကျိုးဟာနည်းတတ်ပါတယ်။ဒါကြောင့်မို့အကျိုးရခြင်းလို့မဟုတ်ဘဲနဲ့တန်ဃာတော်ရှင်မြတ်တွေသာသနာတော်ကြီးရှိအောင်ဆောင်ရွက်နိုင်ပါစေဆိုပြီးတော့ဒီလောက်မေတ္တာစေတနာတွေပြဋ္ဌာန်းပြီးတော့လှူဒါန်းလိုက်တယ်။တန်ခိကအဖြစ်နဲ့လှူဒါန်းရတယ်။တနည်းအားဖြင့်တဏှာဥပါဒံစတဲ့ဒီဥပါဒံတရားအစွဲလန်းကင်းကင်းနဲ့လှူဒါန်းရတဲ့အတွက်အင်မတန်မြင့်မြတ်တဲ့ကုသိုလ်ဖြစ်တယ်။နံပါတ်1ကတန်ဃာတော်ရှင်မြတ်တွေကိုကတိတင်ငန်းလှူဒါန်းလိုက်ရတဲ့အတွက်ဒုတိယထူခြားချက်ကတန်ဃာတော်ရှင်မြတ်တွေမှာအချို့သောတိတ်ခါပုဒ်တွေအာဘမတင်မဲနဲ့လူငင်းချမ်းသာကွင်ရာသွားတယ်တဲ့မြတ်စွာဘုရားစတဲ့တပည့်တွေမှာရှင်သာရိပုတ္တရာစတဲ့တပည့်ကြီးတွေတောင်မှကင်းလို့ဖွင့်မပေးနိုင်တဲ့တိတ်ခါပုဒ်တွေကိုမိမိတို့ကကထိန်ချင်းပြီးတော့တန်ဃာတော်ရှင်မြတ်တွေဒီတိတ်ခါပုဒ်တွေအာဘမတင်ညပါစေနဲ့ဆိုပြီးတော့လှူဒန်းရာရောက်တဲ့အတွက်ဒါထူးခြားတဲ့ကုသိုလ်ဖြစ်သွားပါတယ်အဲ့တော့ယနေ့ကထိန်တင်ငန်းကိုဒီလိုထူးခြားချက်ရှိတဲ့တင်ငန်းကိုမိမိတို့မျက်စက်ကြကြောင်းတိုက်တန်ဃာတော်ရှင်မြတ်တွေကိုမှန်းပြီးတော့လှူဒန်းကြတယ်ဒီလိုလှူဒန်းတဲ့ကုသိုလ်ကောင်းမှုကြောင့်စောစောကပြောတဲ့လောကီအကျိုးတွေကိုမညွတ်ဖဲနဲ့ဖျားရပြလို့ဒီခန္ဓာဆင်းရဲချုပ်ကြီးရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြရစေလို့အာယုံပြုပြီးတော့ရည်စက်ချမယ်။ဒါကြောင့်မို့ဒီကထိန်ကုသိုလ်မှာပဲဖြစ်ဖြစ်အခြားသောနောက်နောက်မှာပြုတဲ့ကုသိုလ်တွေမှာပဲဖြစ်ဖြစ်နိဗ္ဗာန်ကိုရည်မှန်းပြီးတော့ဒါနသီလဘာဝနာများကိုပြုနိုင်ကြပါစေ။အဲ့ဒီလိုနိဗ္ဗာန်ကိုရည်မှန်းပြီးတော့ဒါနသီလဘာဝနာတွေကိုတစ်ဆင့်တစ်ဆင့်ပြုပြီးတကလာနောက်ဆုံးမှာပါရမီကျက်ပြီးတော့မညံဖူညံဖြင့်နိဗ္ဗာန်ကိုတင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းကဲဆောစောဘုန်းကြီးပြောသလိုပဲနိဗ္ဗာန်ဒီခန္ဓာဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်ကိုမျက်မှောက်ပြုပြရစီလို့အာယုံပြုပြီးရေစက်ချကြသူအာလုံးလိုက်ဆို